Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များရှင်2019ခုနှစ်မေလ22ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6:00နာရီအထိလိုင်းဒိုမီတာ3240 4950တို့ကနေတိုင်းထုံးလင်းပေးနေပါတယ်။ကျွန်မအီတန်စမဒီမနက်အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Saudi Arabia နဲ့ American အကြား American Dollar 110 billion တန်ဖိုးရှိတဲ့စီးရဲဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးလိုက်ပါတယ်။ Saudi နဲ့လက်မှတ်ထိုးတဲ့သဘောတူညီချက်ဟာအီရန်ကိုတံပြန်နိုင်ဖို့ရည်ရွယ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံအတွင်းက CIA အတွက်အလုပ်လုပ်ပေးနေသူတွေကိုတရုတ်အစိုးရကအောင်မြင်စွာဖြိုခွင်းနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနားဆင်ကြားမှာကအမေရိကန်သမ္မတရဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်အရှေ့လယ်ပိုင်းနဲ့ဥရောပတိုက်တူကိုတောက်ကြနေကထွက်ခွာသွားပါတယ်
။ I hate to see anything that divides.I'm fine with whatever people want to do, but we have to get back to running.
တိုင်းပြည်စည်းဝါးရေးလုပ်ငန်းတွေကိုအာရုံစိုက်လိုတဲ့အကြောင်းသမ္မတ Trump ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါ့ပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတွေကိုလည်းဒီမနက်မှနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင
်။ Saudi Arabia နိုင်ငံရဲ့စီရေးစွန့်ရီတုံးမြင့်အတွက်အမေရိကန်ဒေါ်လာ110ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီဘင်ဆယ်မန်ဘင်အဘလူလာဇစ်တို့စနေနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။ချက်ချင်းအကျိုးသက်ရောက်မှုဖြစ်စေမဲ့ဒီသဘောတူညီချက်ဟာစနေနေ့ကနှစ်နိုင်ငံအကြားစီးပွားရေးနဲ့စီရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေအတွက်သဘောတူညီချက်ရရှိပြီးလက်မှတ်ရေးထိုးလိုက်တဲ့အထက်ကတစ်ခုအပါအဝင်ဖြစ်ပါတယ်။လာမယ့်ဆယ်နှစ်အတွင်းအမေရိကန်ဒေါ်လာ350ဘီလီယံတန်ဖိုးရှိတဲ့စစ်ဖက်ဆိုင်ရာဒုတိယသဘောတူညီချက်တစ်ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဟာအင်မတန်ကောင်းမွန်တဲ့နေ့တစ်နေ့ဖြစ်ကြောင်းဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်နိုင်ယက်နဲ့ရီယတ်မြို့ဟိုတယ်မှာတွေ့ဆုံစဉ်သမ္မတထရမ့်ကစနေနေ့မှာပြောပါတယ်။သဘောတူညီမှုရရှိလိုက်တဲ့အတွက်အမေရိကန်နိုင်ငံအတွင်းအလုပ်အကိုင်တွေများစွာဖန်တီးပေးနိုင်မယ်ဆိုတာကိုလည်းသမ္မတထရမ့်ကပြောပါတယ်။ကာကွယ်ရေးဆိုင်ရာသဘောတူညီချက်အရအမေရိကန်နိုင်ငံကုမ္ပဏီတွေကအရှေ့လယ်ပိုင်းဒေသမှာအလုပ်အကိုင်တွေဖန်တီးပေးနိုင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံအတွင်းမှာလည်းကာကွယ်ဆိုင်ရာကုမ္ပဏီတွေကအလုပ်အကိုင်အစ်တွေဖန်တီးပေးနိုင်လိမ့်မယ်လို့သမ္မတအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ဒါအပြင်သဘောတူညီမှုတွေကတစ်စနှစ်နိုင်ငံစလုံးရဲ့ချင်းချောက်မှုတွေကိုလည်းပုံမှန်ထိရောက်စွာရင်ဆိုင်ဖြေရှင်းနိုင်မယ်လို့လည်းသမ္မတအင်ဂျီရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
American Finance နဲ့ Saudi Arabia နိုင်ငံတို့ကြားဒေါ်လာဘီလီယံ100တန်လက်နက်ရောင်းဝယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးမှုဟာဒေသရင်းအီရန်ရဲ့အနှုတ်လက္ခဏာဆောင်တဲ့လွှမ်းမိုးမှုကိုတံပြန်မှုရည်ရွယ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။စနေနေ့က Riyadh မှာ Saudi Arabia နိုင်ငံခြားရေးဝန်ကြီး Adel El Dubian နဲ့အတူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီး Tillerson ကဒီကာဝေးဆိုင်ရာသဘောတူညီချက်ကနေ Saudi Arabia နဲ့ပင်လယ်ခွေဒေတာတစ်ခုလုံးရဲ့ရေရှိလုံခြုံရေးဆိုင်ရာအတွက်အကူအညီပေးနိုင်မှုဖြစ်ကြောင်းပြောပါတယ်။ Saudi Arabia နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဒေတာတစ်လျှောက်မှာအီရန်ရဲ့အနှုတ်လက္ခဏာဆောင်တဲ့ဩဇာနှွမ်းမိုးမှုတွေနဲ့အီရန်နဲ့ဆက်နွယ်နေတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နေရချိန်မှာဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာလို့လည်းပြောပါတယ်။ဒီကာဝေးဆိုင်ရာသဘောတူညီချက်ဟာ Saudi Bin Salman Bin Abdul Aziz နဲ့သမ္မတ Donald Trump တို့စနေနေ့လက်မှတ်ရေးထိုးတဲ့သဘောတူညီချက်အများအပြားတွေကတခုဖြစ်ပြီးဒီကာကွယ်ဆိုင်ရာသဘောတူညီချက်ကတော့ချက်ချင်းအသက်ဝင်မှာပါဒါဟာနှစ်နိုင်ငံကြားစီးရင်နဲ့စီးပွားရေးမိဖက်ဖြစ်တိုးမြင့်ဆက်ဆံမှုဖြစ်ပြီးဒီထဲမှာပါဝင်တဲ့ဒုတိယကာကွယ်ဆိုင်ရာသဘောတူညီချက်ကတော့လာမယ့်ဆယ်နှစ်အတွင်းဒေါ်လာဘီလီယံ350ဘူးအထိတုံးမှုဖြစ်လာနိုင်ပါတယ်သမ္မတထရမ့်ရဲ့ Saudi Arabia ခီးစဉ်ဟာအီရန်ရဲ့ Saudi Arabia ပေါ်ချင်းချောက်မှုမှန်တဲ့ဖေရှားပေးဖို့အတွက်အဓိကဖြစ်တယ်လို့လည်းဝန်ကြီးကပြောပါတယ်။ဒါပြင်အခုပြန်ပြီးအရွေးခံတဲ့အီရန်သမ္မတဟာဆန်ရိုဟာနီအနေနဲ့သူ့ရဲ့ဒုတိယတက်တန်းမှာအီရန်ပယ်ထိန်တပ်ဒုံးကျည်အစီအစဉ်ကိုအဆုံးသတ်ဖို့နဲ့အကြမ်းဖက်လှုပ်ဆောင်နေသူတွေကိုငွေကြေးပံ့ပိုးတာတွေရပ်ဆိုင်ဖို့တောင်းဆိုပါတယ်
။ဘရာဇီးသမ္မတမီရှယ်တမဲကသူလက်ပေးလက်ယူမှုကျွလွန်နေတဲ့ကိစ္စအတန်ဖန်းထားတာထွက်ပေါ်လာပေမဲ့လည်းယာရုကဆင်းပြေမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။လက်ပေးလက်ယူမှုတွေကြောင့်ဘရာဇီးနိုင်ငံလမ်းချော်မသွားစေရဘူးလို့စနေနေ့ကတမ်းပြည်ကိုပြောကြားတဲ့မင်ကွန်တွင်သမ္မတတမဲကထည့်သွင်းပြောကြားခဲ့ပါတယ်။သူရာဇမှုကျွလွန်ထားတယ်ဆိုပြီးဆွဆွဲပြောဆိုနေတဲ့အတန်ဖန်းယူထားမှုဟာပြောင်းလဲထားခြင်းရှိမရှိအသေးချာစုံစမ်းစစ်ဆေးမပြီးမချင်းသူ့အပေါ်လုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်ထားဖို့အထက်တရားရုံးကိုတောင်းဆိုသွားမယ်လို့လည်းသမ္မတကပြောပါတယ်။အခုထွက်ပေါ်နေတဲ့အတန်သွင်းမှတ်တမ်းကိုပြုပြင်ပြောင်းလဲထားတာတစုံတရာရှိမရှိဆိုတဲ့ကိစ္စကိုသမ္မတတမဲကညှင်းဆိုနေတာဖြစ်ပြီးဘရာဇီးနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေပြီးဆုံးတဲ့အထိသူဆက်လက်တာဝန်ထမ်းဆောင်သွားဖို့လိုတယ်လို့ဆိုပါတယ်နိုင်ငံတော်တရားရုံးချုပ်ကတောက်ကြနေမှာထုတ်ပြန်တဲ့အထောက်အထားတွေအရသမ္မတတမဲဟာ အဂရီလိုက်စားခဲ့ကြောင်းနဲ့တရားမျှတမှုကိုအနောက်ဆက်ဖြစ်စေတဲ့လောက်ရက်ကိုကျူးလွန်ခဲ့ကြောင်းဖော်ပြထားပါတယ်။အချင်းကြနေတဲ့နိုင်ငံရေးသမားအက်ဒဝါဒိုကွန်ဟာကိုလှဆင်ထောက်ပံ့ကြေးပေးဖို့သမ္မတကခွင့်ပြုနေတဲ့ကိစ္စကိုလေးဝဲအတန်ဖန်ထားတာတွေကိုတော့ဘရာဇီးနိုင်ငံကအထင်ကရအိုဂလိုဘိုသတင်းစာမှာခဏဦးရေးသားဖော်ပြခဲ့တာပါ။လှဆမှုနဲ့ထောင်ချခံရတဲ့ကွန်ဟာဟာတချိန်ကတမဲသမ္မတတမဲရဲ့ပါတီမှာဩဇာရှိတဲ့နိုင်ငံရေးသမားတဦးဖြစ်ခဲ့ပါတယ်
။ဘိုကိုဟာရမ်စစ်သွေးကြော်တွေနှစ်နဲ့ချီဖမ်းဆီးရတယ်ပြန်လွှတ်ပေးခဲ့တဲ့နိုင်ဂျီးရီးယားကျောင်းသူတွေ82ဦးဟာစနေနေ့မှာတော့နိုင်ဂျီးရီးယားမြို့တော်အဘူဂျာမှာပထမဆုံးချိန်ဖြစ်တဲ့သူတို့ရဲ့မိသားစုတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။ဒီကျောင်းသူလေးတွေက2014တုန်းကသူတို့ကျောင်းရဲ့ကျောင်းစားတက်နေတဲ့ချီပုတ်ကျောင်းကဖမ်းဆီးခံခဲ့ရတယ်။ကျောင်းသူတွေ286ဦးထဲမှာပါပါတယ်။သူတို့ကိုအခုလိုလွှတ်ပေးခဲ့တာဟာဘိုကိုဟာရမ်စစ်သွေးကြော်တွေနဲ့နိုင်ဂျီးရီးယားအစိုးရတို့ကြားအကျဉ်းသားအလဲလှယ်လုပ်ပြီးရလာတဲ့သဘောတူညီမှုရဲ့အစိတ်ပိုင်းတစ်ခုပါ။ဖမ်းထားတဲ့ကျောင်းသူလေးတွေထဲမှာတူးချင်းပြန်လွှတ်ပေးတာတွေထွက်ပြေးလွတ်မြောက်တာတွေရှိတယ်လို့အောက်တိုဘာလတုန်းက22လွတ်မြောက်တာပါ။ဒါပေမဲ့ကျောင်းသူတွေ100ကျော်လောက်ကအခုဒီအဖမ်းခံနေရဆဲပါ။ညှိနှိုင်းမှုတွေကလည်းပြန်လွတ်မယ်လို့တော့အာနာဘိုင်းတွေကပြောပါတယ်။ဘိုကိုဟာရမ်စစ်သွေးကြော်တွေဟာနိုင်ဂျီးရီးယားမြောက်ပိုင်းဒေသကိုဘာသာရေးတင်းကျပ်တဲ့အစ္စလာမ်နိုင်ငံဖြစ်ပြောင်းလဲဖို့အကြမ်းဖက်မှုတွေနဲ့ကြိုးစားရင်း၈နှစ်တွင်လူပေါင်းထောင်ပေါင်းများစွာတပ်ပစ်ခဲ့တာဖြစ်ပါတယ်။အခုလိုကျောင်းသူလေးတွေကိုဖမ်းဆီးတာအရက်သားတွေပြန်ပြီးမတွန်းလှန်နိုင်အောင်ချိန်ချောက်မှုလို့နိုင်ဂျီးရီးယားအာနာဘိုင်းတွေကယုံကြည်ပါတယ်။မိန်ကလေးငယ်အများအပြားကိုဖမ်းဆီးထားသူတွေကအတင်းကျပ်လက်ထပ်တာတွေရှိတယ်လို့သူတို့နဲ့ကလေးတွေမွေးခိုင်းတာဖြစ်ပါတယ်။အဒီကံဘုံခွဲရမှာခိုင်းစင်မှာကိုစိုးရင်တဲ့အတွက်သူတို့ရဲ့အတင်းကျပ်ခိုင်းစင်မှုတွေကိုမိန်ကလေးငယ်တွေကမငင်းပယ်ရဲကြပါဘူ
း။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံအတွင်းကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့လုပ်ငန်းတွေကို2010ခုနှစ်နောက်ပိုင်းကစလို့တရုတ်အစိုးရကစနစ်တကျဖြိုခွင်းခဲ့တယ်လို့ The New York Times သတင်းစာမှာရေးသားထားပါတယ်။တရာဇင်လောက်ရှိတဲ့ CIA အတွက်အလုပ်လုပ်ပေးနေသူတွေကိုတရုတ်အစိုးရကနှစ်နှစ်အတွင်းတပ်ဖြတ်ပစ်တာဖမ်းဆီးထောင်ချတာတွေလုပ်ခဲ့တယ်လို့ The New York Times ကဆိုပါတယ်။ဒီထောက်လှမ်းရေးသတင်းပေါက်ကြားမှုဟာဆယ်စုနှစ်အတွင်းအဆိုးအဝါဆုံးဖြစ်တယ်လို့အမည်မဖော်လိုတဲ့လက်ရှိတာဝန်ထမ်းဆောင်နေသူတွေရောယာရုကအနာယူသွားသူတွေရောစုစုပေါင်း CIA အရာရှိ10ဦးရဲ့ထွက်ဆိုချက်တွေကိုကိုးကားပြီးသတင်းစာမှာဖော်ပြထားတာပါ။ထိကညံ့တာမှုတွေနှဲပါအောင် CIA ကသက်ဆိုင်ရာတာဝန်ရှိသူတွေကစ조사ခဲ့ပေမဲ့ဘာကြောင့်သတင်းပေါက်ကြားမှုဖြစ်သွားခဲ့တယ်ဆိုတဲ့အပေါ်ဌာနအတွင်းပြင်းထန်တဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ CIA အဖွဲ့အတွင်းမှာတင်တရှိုးရှိနေတယ်လို့ယူဆရတဲ့အရာရှိတချို့ရှိတယ်လို့ပဲနိုင်ငံသားမှာနေထိုင်တဲ့ထောက်လန်းရေးတွေနဲ့ CIA ဆက်သွယ်တဲ့နီးစနစ်ကိုတရုတ်တို့ကထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ CIA ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။
IS စစ်သွေးကြော်တွေဟာဆီးရီးယားမြောက်ပိုင်းဒေသမှာရှိတဲ့ရွာတရွာကကလင်းငယ်2ဦးအပါအဝင်ရွာသား19ဦးကိုကွပ်မြက်ခဲ့တယ်လို့အဲ့ဒီဒေသကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီရွာဟာအမေရိကန်တွေရဲ့အကူအညီနဲ့ဂျီဟတ်တွေကိုတိုက်ခိုက်နေသူတွေထိန်းချုပ်ထားတဲ့ရွာဖြစ်နိုင်ပြီး IS စစ်သွေးကြော်တွေကသူတို့ကိုပြန်ပြီးဆွဲဖမ်းဆီးသွားတာဖြစ်ပါတယ်။အသေးစိတ်ကိုမသိရသေးတယ်လို့ဒီစနေနေ့အသက်ခံရမှုနဲ့ပတ်သက်ပြီးတော့အမေရိကန်အရာရှိကြီးတွေကလည်းဘာမှမပြောသေးပါဘူး။ဒါပေမဲ့ဆီးရီးယားလူခွင်စောင့်ကြည့်အဖွဲ့ကြီးကတော့ IS စစ်သွေးကြော်တွေကသူတို့မြို့ရောလို့ကြေညာထားတဲ့ရက်ကန်နဲ့ဒီယားအဇာမြို့ကြားတောက်ကြံနေမှာအခုလိုဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒါအပြင်ရွာကိုဝင်ရောက်ဆင်းနှင်းခဲ့တဲ့ IS စစ်သွေးကြော်တွေဟာဂျီဟတ်ဆန့်ကျင်ရေးတပ်သား3ဦးကိုလည်းဖမ်းသွားခဲ့တယ်လို့လူခွင်ရေးဖွဲ့ကသတင်းထုတ်ပြန်ပါတယ်။သူတို့ရဲ့ကံကြမ္မာကိုစနေနေ့အထိမသိရသေးပေမဲ့ဓာတ်ပုံတစ်ပုံတည်းမှာတော့သူတို့ကိုတပ်ပစ်ခံနေပုံတွေ့ရပါတယ်။ Cuts တိုက်ခိုက်ရေးသမားတွေကအမေရိကန်တွေရဲ့အကူအညီတွင်တဲ့စစ်သွေးကြော်တွေကိုအီရတ်နယ်ဆက်ရှိရဲ့အရှိတ်ကိုတဖြည်းဖြည်းတိုးပြီးတိုက်နေချိန်မှာပဲIS စစ်သွေးကြော်တွေကရေဂါမြို့ကမြို့နဲ့ Euphrates မြစ်ပေါ်ကဒီယာအဇောမြို့ကြားမှာရှိတဲ့ကျေပြန့်တဲ့နေရာတစ်လျှောက်ကကြေးရွာတွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရုရှားကနေပံ့ပိုးပေးနေတဲ့ဆီးရီးယားအစိုးရတက်တက်လည်းရှိနေပါတယ
်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေတဖြည်းဖြည်းလွတ်လွတ်ဆုံးရှုံးလာနေတာကြောင့်အခွင့်အရေးရှာပမှုနဲ့ရင်ဆိုင်နေရတဲ့ IS အစ္စလာမစ်စစ်သွေးကြော်အဖွဲ့ဟာရရပစ္စည်းတွေကိုထုတ်ရောက်နေကြတယ်လို့အီရတ်အစိုးရရှေ့နေတွေကပြောပါတယ်။သူတို့ရဲ့စစ်စင်ရေးတွေဆက်လက်လှုပ်ဆောင်နိုင်ရေးအတွက်အမြတ်အစွန်းအမြန်ရနိုင်မယ့်ပစ္စည်းတွေကိုအီရတ်ဈေးတွေထဲမှာရောင်းချနေကြတဲ့အကြောင်းဖမ်းမိထားတဲ့ IS အဖွဲ့ဝင်တွေကထွက်ဆိုခဲ့တယ်လို့အစင်းမြင့်အီရတ် တရားစီရင်ရေးအဖွဲ့ကရှင်းနေတယ်ကပြောပါတယ်။နေမြေတွေမဆုံးရှုံးခင်တုန်းကတော့ယင်နန်နဲ့တဘာဝတံငွေတွေကိုမှန်ခိုဈေးမှာရောင်းချပြီးတန်ပေါင်းများစွာသောအမေရိကန်ဒေါ်လာတွေ ISIS အဖွဲ့ရရှိခဲ့တယ်လို့သူတို့ထိန်းချုပ်ထားတဲ့နေမြေတွေအတွင်းတင်းကျပ်တဲ့အခွန်ကောက်ခံမှုတွေကတစင်လဲသူတို့အတွက်ဘဏ္ဍာငွေတွေရရှိခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့က ISIS အဖွဲ့ရဲ့ယင်နန်တင်ကားတွေနဲ့ယင်နန်တုံလောင်ယုံတွေကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်2015ခုနှစ်လောက်တုန်းကယင်နန်ကနေရရှိတဲ့ဝင်ငွေတစ်လမှာဒေါ်လာတန်80လောက်ရှိခဲ့ရာကအခုတော့အဲ့ဒီဝင်ငွေရဲ့90ရာခိုင်နှုန်းလောက်လျော့ကျသွားပြီလို့အမေရိကန်ဘဏ္ဍာရေးဌာနနဲ့အီရတ်အရာရှိတွေကပြောပါတယ်။သူတို့သိမ့်ပိတ်ထားတဲ့နေမြေတွေလက်လွတ်ဆုံးရှုံးကုန်တဲ့အတွက်လဲဒေသခံတွေထံကအခွန်ကောက်ခံဖို့ IS အတွက်အခက်အခဲတွေရှိလာနေပါတယ်။ဘဏ္ဍာငွေနှဲလာနေတဲ့ IS အဖွဲ့ဟာတချို့ဒေသတွေကသူတို့တပ်ဖွဲ့ဝင်တွေကိုလှစာပေးနိုင်ခြင်းမရှိတော့ဘူးလို့လဲဆိုပါတယ်
။ Britain နန်းဆက်မင်းသားဝီလျံရဲ့ဇနီးကင်းဘရစ်မြို့သားကတော့ကက်သရင်းရဲ့ညီမဖြစ်သူပစ်ပါမစ်ဒယ်တန်ဟာယင်းနှိမ့်နာမှုလုပ်ငန်းရှင်တန်းကျွယ်တတိဂျိမ်းစ်မက်သျူးစ်နဲ့အင်္ဂလန်နိုင်ငံအန်ဂယ်ဖီမှာစနေနေ့ကလန်ဒန်ထိမ်းပြလိုက်ပါပြီ။စနေရာစုကတိစောက်ထားတဲ့ကြေးလက်ဒေသကဖျားချောင်းမှာကျင်းပတဲ့ခန်းနာလာတဲ့မင်္ဂလာပွဲကိုမင်းသားဝီလျံနဲ့ဟယ်ရီတို့နှစ်ဦးလက်တက်ရောက်ခဲ့ပါတယ်။ဒီမင်္ဂလာပွဲကိုမင်းသားဝီလျံရဲ့ယင်သွေးတွေဖြစ်တဲ့မင်းသားငယ်ဂျော့ချ်နဲ့မင်းသမီးလေးရှာလော့တို့လည်းလိုက်ပါသွားခဲ့တာပါ။ပေပါမစ်ဒယ်တန်ဟာဖခင်ကြောင့်ကိုသူ့ဖခင်နဲ့အတူ1952ခုနှစ်ထုတ် Jaguar Mark 5ရှေးဟောင်းကားနဲ့လာရောက်ခဲ့တာဖြစ်ပါတယ်။မိုးတစ်ဖြောက်ဖြောက်နဲ့ဂျိုးကြားဂျိုးကြားရွာနေတဲ့ကြားကပဲဖခင်ကြောင့်အပြင်ဘက်မှာသတင်းတောက်တွေလာရောက်နဲ့အတူလာရောက်ကြည့်ရှုသူတွေလည်းပြည့်နှက်နေပါတယ်။မင်္ဂလာပွဲအခမ်းအနားပြီးတီးတန့်ကျင်းပတဲ့ဧကန်ပွဲကိုတော့ဖခင်ကြောင့်နဲ့တိတ်ပြီးမဝေးလာတဲ့ပစ်ပတ်ရဲ့မိဘတွေနေထိုင်ရနေမှာပြုလုပ်ခဲ့တာဖြစ်ပါတယ
်။ကိုဇော်ဝင်းလိုက်တဲ့ဒေါခင်မျိုးတက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ American သမ္မတ Trump ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်သမ္မတ Donald Trump ဟာကြီးမားတဲ့ရည်ရွယ်ချက်တွေနဲ့သူ့ရဲ့ပထမဆုံး9ရက်ကြာနိုင်ငံခြားခီးစဉ်အဖြစ်အရှိလေပိုင်းနဲ့ဥရောပတိုက်တူကိုတောက်ကြနေကထွက်ခွာသွားခဲ့ပါတယ် FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲ James Comey ကိုရာထူးကနေဖယ်ရှားလိုက်တဲ့နောက်ဆက်တွဲအဖြစ်ထွက်ပေါ်လာတဲ့နိုင်ငံရေးအရှုပ်ထွေးတွေကိုသမ္မတအနေနဲ့အနောက်မှာခြံထားခဲ့လိုဖြစ်နေပေမဲ့လည်း FBI ညွှန်ကြားရေးမှူးဘာကြောင့်ရာဒူးကဖယ်ရှားလိုက်ခြင်းရဲ့နောက်ကွယ်ကရည်ရွယ်ချက်ပေါ်မေးခွန်းထုတ်เสียဖြစ်နေတဲ့သတင်းတွေထပ်မံပြီးထွက်ပေါ်လာစေပါဒီအကြောင်းပြည်စုံကို VOA သတင်းတောက်ဂျင်းမလုံးပေးပို့တဲ့သတင်းကိုကိုစောဝင်းလိုင်းကပြပြပေးပါလိမ့်မယ
် FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲ James Comey ကိုရာဒူးကဖယ်ရှားလိုက်တဲ့နောက်ဆက်တွဲအဖြစ်ထွက်ပေါ်လာတဲ့နိုင်ငံရေးအရှုပ်ထွေးတွေကိုနောက်မှခြံထားခဲ့နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့သမ္မတဒေါ်နယ်ထရမ့်ဟာကြီးမားတဲ့ရည်မှန်းချက်တွေနဲ့သူ့ရဲ့ပထမဆုံး9ရက်ကြာနိုင်ငံခြားခီးစဉ်အဖြစ်အရှိလေပိုင်းနဲ့ဥရောပတိုက်တူကိုတောက်ကြနေကထွက်ခွာခဲ့တာပါဒါပေမဲ့သူလိုက်ပါသွားတဲ့ Air Force 1လေစစ်ကထွက်ပြီးမြင်းနှပိုင်းအတွင်းမှာပဲ The New York Times သတင်းစာကအရေးကြီးတဲ့သတင်းတစ်ပုဒ်ကိုရေးသားလိုက်ပါတယ်အဲ့ဒီသတင်းကတော့ကိုမီကိုယာရုကဖယ်ရှားလိုက်တဲ့အတွက်ရုရှားအရေးစုံစမ်းစစ်ဆေးနေမှုတွေကြောင့်သူ့အပေါ်ကြားရောက်နေတဲ့ဖိအားတွေကိုဖြေလျှော့ပေးလိုက်တယ်လို့ဖြစ်သွားကြောင်းနဲ့ကိုမီကိုလည်းအယူတယောက်ဆိုပြီးအင်ဂျီတော်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလာလေကြတဲ့ရုရှားနိုင်ငံသားဝန်ကြီးနဲ့ရုရှားတပ်အမတ်တို့ကိုသမ္မတထရန့်ကပြောကြားခဲ့တယ်လို့ရေးသားလိုက်တာဖြစ်ပါတယ်။သမ္မတအင်ဂျီတော်ပြောခွင့်ရရှောင်းစပိုက်ဆာကတော့ကိုမီအင်းနေနဲ့အများကြီးလိုက်ပြီးပြောဆိုနေတာနဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုမှာနိုင်ငံရေးနဲ့ရောရှက်အောင်လှုပ်ဆောင်မှုတွေကရုရှားနဲ့ထိတွေ့ဆက်ဆံတာဆွေးနွေးညှိနှိုင်းမှုလှုပ်ဆောင်တာတွေအတွက်သမ္မတအပေါ်ဖိအားပေးတယ်လို့ဖြစ်စေတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။မနစ်ကကျင်းပတဲ့သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့မဲဆွဲစည်းရုံးရေးအဖွဲ့နဲ့ရုရှားအကြားထိတွေ့ဆက်ဆံမှုတွေရှိမရှိပြည်ထောင်စုအစိုးရကလူသစ်ခန့်ပြီးစုံစမ်းစစ်ဆေးဖို့စီစဉ်တဲ့ကိစ္စကိုသမ္မတအနေနဲ့လက်ခံရတော့မှာပါ။အဲ့ဒီစုံစမ်းစစ်ဆေးမှုကိုတော့ FBI အကြီးအကဲဖြစ်ကိုမီမတိုင်ခင်ကတာဝန်ထမ်းဆောင်ခဲ့တဲ့ Robert Mueller ကဥဆောင်မှာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုအသစ်ဟာသူ့ကိုမလိုလားသူတွေကတမင်လှုပ်ဆောင်တဲ့လုပ်ရတစ်ခုဖြစ်တယ်လို့သမ္မတ Trump ကခေါ်ဆိုလိုက်ပြီးသူ့အနေနဲ့တိုင်းပြည်စီးပွားရေးလုပ်ငန်းတွေကိုအာရုံစိုက်လှုပ်ဆောင်လိုတယ်လို့ပြောပါတယ
် I hate to see anything that divides I'm fine with whatever people want to do but
သမ္မတ Trump ပြောတော့တာကတော့သဘောထားကွဲပြားအောင်လှုပ်ဆောင်နေတဲ့လုပ်ရလို့သူ့အနေနဲ့မြင်တဲ့အကြောင်းတခြားလူတွေလုပ်နေကြတာတွေကိုသူ့အနေနဲ့ဘာမှမပြောလို့တဲ့အကြောင်းဒါပေမဲ့သူ့အနေနဲ့ကတော့တိုင်းပြည်ကောင်းမွန်စွာလက်ပတ်နိုင်အောင်လှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းပြောကြားသွားတာပါလက်ထောက်နိုင်ငံတော်ရှေ့နေကြုတ်ရော့ရိုဇန်စတိုင်းကရုရှားအရေးစုံစမ်းစစ်ဆေးမဲ့ကိစ္စနဲ့ပတ်သက်လို့လွတ်တော်အမတ်တွေကိုဒကပိတ်စည်းဝေးမှာရှင်းလင်းတင်ပြခဲ့တာမှာဥတီယာလမ်းကြောင်းပြောင်းလဲသွားပုံရတယ်လို့ Republican အထက်လွတ်တော်အမတ် Lindsey Graham ကပြောပါတယ
် It was a counterintelligence investigation before now it seems to me now to be considered a criminal
ဆာဘိုင်းနုံကတော့တံမြန်ထောက်လှမ်းရေးကိစ္စအတွက်စုံစမ်းစစ်ဆေးမှုတစ်ခုနဲ့ရှိခဲ့တာပါ အခုတော့အဲ့ဒီလမ်းညွှန်းကနေရာဇဝမှုစုံစမ်းစစ်ဆေးရေးဘက်ကိုပြောင်းလာတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ
် FBI အကြီးအကဲဟောင်းရောဘတ်မူလာကိုရုရှားအရေးအထူးစုံစမ်းစစ်ဆေးမှုအဖြစ်ခန့်အပ်လိုက်တာဟာဒီစုံစမ်းစစ်ဆေးမှုကိုအရှိန်မြင့်လှုပ်ဆောင်လာနေပြီဆိုတာပြသလိုက်ခြင်းဖြစ်ကြောင်းဂျော့ချ်ဝါရှင်တန်တက္ကသိုလ်ကသုတေသီပေါ်လ်ရှစ်ဘာမန်ကပြောပါတယ်
Mueller has a sterling reputation for honesty and integrity, and he's independent of the White House. And he will.
ပြောတော့တာကတော့မူလာဟာရိုးသားတယ်တည်ကြည်တယ်အင်ဗျူရိုနဲ့ထိတွေ့ဆက်ဆံခြင်းမရှိဘဲတတိပုဂ္ဂလရပ်တည်နိုင်သူဖြစ်တယ်ဆိုတော့ဂုံတိတ်ခါတွေကိုပိုင်ဆိုင်ထားသူဖြစ်တဲ့အကြောင်းဒါကြောင့်လဲသူဟာအဲ့ဒီတီးကြလွတ်လပ်တဲ့အနေအထားအတိုင်းကာလရှည်ကြာရပ်တည်ပြီးဒီကိစ္စပြင်းမြောက်အောင်မြင်အောင်လှုပ်ဆောင်သွားမယ်သူတူဖြစ်တဲ့အကြောင်းပြောတော့တာပါTrump campaign နဲ့ Russia အကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကတမန် Trump နဲ့လွတ်တော်ကသူ့ရဲ့မဟာမိတ် Republican Party တွေလှုပ်ဆောင်လို့တဲ့ပြည်တွင်းရေးကိစ္စတွေကိုလှုပ်လို့မရနိုင်လောက်အောင်အနောက်အရှေ့ဖြစ်စေတဲ့အကြောင်းနိုင်ငံရေးသုတေသီတွေကလည်းသုံးသပ်ကြပါတယ်။တမန်ကတော့လာမယ့်ရက်ပိုင်းအတွင်းနိုင်ငံရေး policy တွေဘက်ကိုအာရုံပြောင်းလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းသူပြန်ရောက်လာရင်တော့ Russia ရဲ့စုံစမ်းစစ်ဆေးမှုဟာပုံမှန်အရှိန်မြင့်ဖြစ်ပေါ်လာမယ်ဆိုတာကိုတော့သမ္မတထရမ့်လည်းသိနေပြီဖြစ်ပါရယ်ခင်ဗျအ
မေရိကန်သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်နဲ့ပတ်သက်ပြီးတော့ကိုစုံဝင်းဆိုင်ကတင်ဆက်ထားတာဖြစ်ပါရယ်သတို့ရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့အတန်လွတ်စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖန်ယူနာဆင်နိုင်ပါရယ်ခုဒီခါမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါရယ်တရုတ်ပိုလန်ကြောင်ကုန်သွယ်ရေးစီမံကိန်းမှာပါဝင်သူအားလုံးအကျိုးခံစားရမယ်လို့တရုတ်အစိုးရကပြောနေပါတယ်။ဒီကြောင်ကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကုညံဝဲအောင်နဲ့တူတင်ဆက်ထားကိုနားဆင်ပါရှင
်။တရုတ်ဥရောပကုန်သွယ်ရေးလမ်းကြောင်ဖြစ်တဲ့ခေတ်သစ်တရုတ်ပိုလန်မကြီးမှာလိုအပ်တဲ့အခြေခံအဆောက်အုံတွေကိုတည်ဆောက်မှာမို့ဒီလမ်းမကြီးနဲ့ပတ်သက်သူအားလုံးအကျိုးခံစားရလိမ့်မယ်လို့တရုတ်အစိုးရကဆိုပါတယ်။ဥပမာမြန်မာပြည်ကိုဖျက်ပြီးယူနန်နဲ့ဘင်္ဂလားပင်လယ်ကွေ့ဆက်သွယ်နိုင်ရင်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အတွက်အကျိုးရှိမယ်ဆိုတဲ့သဘောဖြစ်ပါတယ်။အခြေခံအဆောက်အုံတွေတည်ဆောက်နိုင်အောင်တရုတ်ကငွေထုတ်ကြီးမယ်။အတတ်ပညာပိုင်းမှာကူညီမယ်။ပြည်စည်းသွားရင်အင်ရှင်နိုင်ငံအတွက်အများကြီးအကျိုးရှိမယ်လို့ဆိုပါတယ်။ပိုလန်မှာဖျက်သွားတဲ့နေရာမှာအင်ရှင်နိုင်ငံဟာအခွန်တော်ငွေရရှိတဲ့အပြင်လမ်းတစ်လျှောက်ကလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးလာမှာမို့တရုတ်ကိုကြွေးပြန်ဆန့်နိုင်လိမ့်မယ်လို့တွေ့ပါတယ်။ဒါပေမဲ့လမ်းပေါက်တရားဆောက်ပြီးကောင်းစွာအသုံးပြုနိုင်ဖို့လည်းလိုပါတယ်။တရုတ်အကူအညီအများကြီးယူထားတဲ့မြန်မာပြည်ဟာပိုလန်မှစီမံကိန်းအောင်မြင်အောင်ကူညီဖို့တာဝန်ရှိတယ်လို့တရုတ်ပညာရှင်အချို့ကမြင်ပါတယ်။ဒါပေမဲ့မတည်ငြိမ်မအေးချမ်းရင်စီးပွားရေးမတိုးတက်ပါဘူး။ဘယ်လိုပဲဖြစ်ဖြစ်ပိုလန်မှာစီမံကိန်းမှာတရုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်ရမှာကတော့သိကြပါဗျ
။ပိုလန်မှာကုန်သွယ်ရေးလမ်းကြောင်းတိဆောက်ဖို့ကြေညာပြီးနှစ်နှစ်အကြာ2015မှာအာရှအခြေခံအဆောက်အုံရင်းနှီးရေးပံ AIIB ကိုတရုတ်ဦးဆောင်ပြီးတည်ထောင်ပါတယ်။တည်ထောင်စမှာမြန်မာအပါအဝင်အဖွဲ့ဝင်90ရှိပြီးအခုတော့80အထိရှိလာတဲ့အတွက်အာရှဖွံ့ဖြိုးရေးပံ ADB တဲ့အဖွဲ့ဝင်ပိုများနေပါတယ်။အာရှမှာနှစ်စဉ်ဒေါ်လာတန်ပေါင်း8သိန်းလောက်ရင်းနှီးဖို့လိုတယ်လို့ခန့်မှန်းပေမဲ့ ADB ဟာနှစ်စဉ်ဒေါ်လာတန်ပေါင်း1000ကျော်သာထုတ်ချေးနိုင်ပါတယ်။ဒီဟာကွက်ကိုဖြည့်ဆည်းဖို့အတွက် AIIB အခြေခံအဆောက်အုံဘဏ်ကိုတရုတ်ကတည်ထောင်တာဖြစ်ပုံရပါတယ်။တရုတ်ချင်းငွေကိုသုံးတဲ့နိုင်ငံဟာတရုတ်ကုမ္ပဏီကိုသုံးရတာမို့ရင်းနှီးတဲ့ဘက်မှာရောဆောက်လုပ်တဲ့ဘက်မှာရောတရုတ်ကအကျိုးအမြတ်ရပါတယ်။
ဖွံ့ဖြိုးရေးနိုင်ငံတွေကိုငွေထုတ်ချီတိုင်းပြန်ရတာမဟုတ်ပါဘူး။ပြန်မဆိုင်နိုင်လို့ရောပြစ်ရတာမျိုးလည်းရှိပါတယ်။အာဖရိကမှာချေထားတဲ့ငွေပြန်မရလို့ဒေါ်လာသန်း4000တရုတ်ကပယ်ဖျက်ပေးရတဲ့အစီအစဉ်လားရှိပါတယ်။စီအေကေမှာအမေရိကန်အစိုးရနဲ့အစဉ်ပြေတဲ့ဖွံ့ဖြိုးရေးနိုင်ငံတွေကိုကမ္ဘာဘဏ်ကငွေထုတ်ချီပါတယ်။ဒီငွေကိုအာဏာရှင်အတော်များများအလွဲသုံးစားလုပ်ပြီးမှလက်စားမှုကိုကမ္ဘာဘဏ်ကလစ်လူရှုပါတယ်။တရုတ်ကလည်းသူ့နိုင်ငံသားရဲ့ရွေကျက်အကောင့်ထဲပေါ်ရမှာအလွယ်တကူငွေထုတ်ချီးမဲ့သဘောရှိပါတယ်။ဒါကြောင့်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်ရဲ့ပြိုင်ဘက်လိုဖြစ်နေတဲ့အာရှအခြေခံအဆောက်အုံတည်ဆောက်ရေးဘဏ်ကငွေထုတ်ချီးမှာကအာယုံစိုက်နေကြတဲ့အစိုးရတွေရှိပါတယ်
။အမေရိကန်ကြီးစိုးတဲ့ကမ္ဘာ့ဘဏ်အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့နဲ့ အာရှဖွံ့ဖြိုးရေးဘဏ်ကိုပြိုင်ဆိုင်ဖို့တရုတ်ကစိတ်မကူးပါဘူး။ဒါပေမဲ့ပိုလန်ကြောင့်စီမံကိန်းအကောင့်ထည့်ဖို့နိုင်ငံဆုံးဘဏ်လုပ်ငန်းအသစ်တီထောင်နိုင်တာဟာစနစ်ဟောင်းကိုအားဖြည့်ရာရောက်တယ်လို့တရုတ်ကမြင်ပါတယ်။အနောက်တိုင်းကကြီးစိုးတဲ့ကုန်သွယ်ရေးသဘောတူညီချက်တွေဟာတရုတ်အတွက်လည်းအရေးကြီးပါတယ်။တရုတ်ကိုနှစ်ပေါင်းများစွာမှီခိုအားထားလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံသားကျွေးစည်းမှာတရုတ်ကိုဆက်ရမယ့်အကျွေးကအများဆုံးဖြစ်နေပါတယ်။နိုင်ငံသားကျွေးမီအမေရိကန်ဒေါ်လာတန်ပေါင်း 9,000 နီးပါးရှိတဲ့အနေနဲ့တရုတ်ကိုဆက်ရမှာကဒေါ်လာတန်4,000ရှိနေပါတယ်။ဂျပန်ကိုတော့ဒေါ်လာတန်2,000ပြန်ဆက်ရပါလိမ့်မယ်။ကျွေးတံခံနိုင်မှုလည်းအရေးကြီးပါတယ်
။ဘေကျင်းအခြေစိုက်အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံရေးဘဏ်မှာအဖွဲ့ဝင်ဖြစ်သူမြန်မာအစိုးရဟာသူရရှိမဲ့ခွဲတန်းအတွက်ဒေါ်လာတန်250ကျော်ထက်ဝင်ရမှာဖြစ်ပါတယ်။ဒီငွေကိုလာမဲ့စနေအတွင်းအရေးကြထည့်သွင်းမယ်လို့သိရပါတယ်မြန်မာပြည်မှာတိဆောက်ရမယ့်အခြေခံအဆောက်အုံအတွက်ငွေအများဆုံးထုတ်ချီးနိုင်တာ AIIB တရုတ်ဥဆောင်တဲ့ဘဏ်ကြီးဖြစ်တဲ့အတွက်တရုတ်အရင်းအနှီးဟာဆက်လက်တိုးပွားဖို့အလားအလာရှိပါတယ်အခြေခံအဆောက်အုံတိဆောက်ရေးအပြင်ဂုံတွယ်ရေးဘန်ဒါရေးနဲ့ပြည်သူရေးရာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့လည်းရည်ရွယ်ပါတယ်ကစ်တပူလာမမမင်းဒရင်တရုတ်စကားကိုအသုံးပြုဖို့အလားအလာများတယ်လို့တရုတ်ပညာရေးဝန်ကြီးကဆိုပါတယ်ပိုလန်ရောင်းတစ်လျှောက်ကတိုင်းပြည်50ကျော်မှာ Confucius Institute 138ခုနဲ့တရုတ်ဘာသာစကားလေ့လာရေးဌာန132ခုကိုဖွင့်လှစ်နိုင်တဲ့အတွက်တရုတ်ဘာသာစကားလေ့လာသူပေါင်း4000ကျော်လောက်ရှိနေပြီလို့ဆိုပါတယ်တရုတ်မီဒီယာလောကကတော့ကစ်တပူလာမကိုတရုတ်သမ္မတရဲ့အကြံအစည်တစ်ခုအဖြစ်ရေးသားကြပါတယ်ဒါပေမဲ့မြန်မာပြည်လိုပဋိပက္ခပြင်းထန်တဲ့နေရာမျိုးမှာပိုလန်မှာစီမံကိန်းဟာရည်မှန်းတယ်လို့အားလုံးပါဝင်သူတွေအကျိုးခံစားနိုင်မှာမလားဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ
တရုတ်ပူလန်မှာစီမံကိန်းအကြောင်းကိုဦးအောင်ခင်မြန်မာရေးသုံးသပ်ချက်မှနားထောင်ခဲ့ရတာဖြစ်ပါတယ်။နောက်သတင်းပတ်တွေမှာလည်းဘာတွေဆွေးနွေးသုံးသပ်သွားမလဲဆိုတာကိုသောတာရှင်အနေနဲ့စောင့်မျှော်နားဆင်နိုင်ပါတယ်။ viewer ကလည်းတင်းငွေနဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့ American 3 EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။
ဒီမှာ MAKE make go အခြေခံနဲ့ American သုံး idiom တွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း make a beeline for
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက MAKE make ကပြုလုပ်တာ A ကတခု BEELINE beeline ကိုရှင်းပြရမယ်ဆိုရင် BEEB ဆိုတာကတော့ပြားကိုဆိုလိုပါတယ် LINE line ကတော့မြင်းပေါ့ဒီနည်းအားဖြင့် B line ကတော့ပြားလုပ်တဲ့မြင်းပေါ့တကယ်ကြယ်ဆိုရင်တော့ဒီနည်းအားမှာဝိရအပြည့်တည်ဆောင်လာတဲ့ပြားဟာပြားအုံပြားအိမ်ကိုတန်းပြီးပြန်တာကိုဆိုလိုတာဖြစ်ပါတယ် FOR for ကတခုခုအတွက်ရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့် Spike Clone ရဲ့ထိုက်ရိုက်ဒီပေကပြားကတခုခုစီဥတီပြီးတန်းသွားတာကိုဆိုလိုပါတယ်။ idiom ဆိုတဲ့သွေးပိုက်ဒေဘေကလည်းသိမကွာထားဘူးလို့ဆိုရမှာပါ။တနည်းအားကိုရောက်တာနဲ့ကိုရည်ဝဲထားတဲ့နေရာကိုသွားလို့တဲ့နေရာကိုတခါတည်းတန်းပြီးသွားတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ As soon as John arrived at the partyHe made a beeline for the pretty girl in the red dress to ask her to dance with him.
John နင်းနဲ့ပါတီကိုရရောက်ချင်းပဲသူနဲ့တွေ့ကြရအောင်ခေါ်ဖို့အင်ဂျီအင်းနင်းနဲ့မင်းကလေးချောချောစီကိုတန်းပြီးတော့သွားတော့တာပဲလို့အထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. As soon as John arrived at the party,He made a beeline for the pretty girl in the red dress to ask her to dance with him.
ကိုစလေတင်ပြပြီးမှာကတော့
to make a pass at someone.
ဖြစ်ပါလေ။စာလုံးပေါင်းက TO2MAKE to make ကတခုခုကိုပြုလုပ်တာ A ကတခု PASS pass ကတာမန်အဖြစ်တော့ဖြတ်တန်းတာကြော်သွားတာ တွဲပေးတာလို့အဓိပ္ပာယ်ရပေမဲ့ဒီနေရာမှာ PSS Pass ကရည်တည်တဲ့လောက်တာကိုဆလိုပါလေ ATM တခုခုကိုဦးတည်တာ SOMEONE someone ကတူတယောက်ဆိုတော့တူတယောက်ကိုဦးတည်တာပေါ့ဒါကြောင့် Skype ခုံရဲ့ဓာတ်ရိုက်ဒီဘက်ကတော့လူတူတယောက်ကိုမထိတထိရည်တည်တဲ့လောက်တာကိုဆလိုပါလေတနည်းဘန်စကားရပြောရရင်တော့ to hit on လို့လည်းပြောလို့ရပါလေ idiom ဆိုရဲတွဲပိုက်ဒီဘက်ကတော့သိပ်မကွာလှပါဘူးလူတူတယောက်ကိုရည်တည်တဲ့လောက်တာကိုဆလိုတာဖြစ်ပါလေ
Joe lost his job as his boss caught him making a pass at a coworker.
Joe ကအလုပ်ပြုတ်သွားတယ်။သူကသူ့လုပ်ဖို့ကိန်းဘဲတူကိုရည်တည်တဲ့လောက်ရမှာသူ့ဆရာကမိသွားတယ်လေလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Joe lost his job as his boss caught him making a pass at a coworker.
ခုဆက်လက်ကြင်ပြပြီးမှာကတော့
to make a bundle
ဖြစ်ပါတယ်စာလုံးပေါင်းက TO2 MAKE to make ကပြုလုပ်တာ A ကတခု BUNDLE bundle ကအထုပ်ဆိုတော့စကိုက်လူငယ်ဓာတ်ရိုက်ဒီဘယ်ကအထုပ်ရအောင်လုပ်တာပေါ့ဒီနေရာမှာ idiom ဆိုတဲ့သဘောက်ဒီဘယ်ကိုမရှင်းခင်မှာထုပ်လို့အဓိပ္ပာယ်ရတဲ့ bundle ဆိုတဲ့ဝဟာရကိုရှင်းပြရမယ်ဆိုရင်တော့ဒီနေရာမှာငွေတုပ်ကိုဆိုလိုတာဖြစ်ပါလေ။ဒါကြောင့် EDM အတိပေကငွေအတော်များများရလိုက်တာအမြတ်များများရလိုက်တာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ As land prices have climbed very high in Rangoon, he made quite a bundle when he sold his home.
ရန်ကုန်မှာမြေဈေးတွေကတိတ်ကိုတက်နေတော့သူ့အိမ်ကိုရောင်းလိုက်တော့အတော်လေးပဲအမြတ်များများရလိုက်တယ်လीလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် As land prices have climbed very high in Rangoon he made quite a bundle when he sold his home
ခုနောက်ဆုံးတင်ပြပေးမှာကတော့
to make ends meet
ဖြစ်ပါတယ်စာလုံးပေါင်းက TO2 MAKE to make ကပြုလုပ်တာ ANDS ends ကဒီနေရာမှာအဆုံးတွေMEET meet ကတွေ့ဆုံတာဆုံအောင်လုပ်တာလို့အဓိပ္ပာယ်ရတော့စကိုက်ထွန်ရဲ့ထက်ရိုက်အဓိပ္ပာယ်ကတော့အဆုံးတွေကိုတွေ့ဆုံအောင်လုပ်တာပေါ့ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့တနေ့လှုပ်စားတနေ့စားနိုင်အောင်အနိုင်နိုင်လုပ်ရတာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Jobs are so hard to get in this city so young familiesare struggling to make ends meet.
အဲ့ဒီမြို့မှာအလုပ်ကံရဖို့ကတိတ်ကိုခက်တော့လူငယ်မိသားစုတွေဆိုရင်တနေ့စားတနေ့လောက်အောင်စားနိုင်ဖို့ကယုံကံနေရတယ်လေလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jobs are so hard to get in this city. So young families are struggling to make ends meet.
တရရှိမြကိုဒီတရင်ပါ make ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြခဲ့ရမှာ
Make a beeline for, make a bundle, make a pass at someone, make ends meet.
ဒီကိုတင်ပြခဲ့တာဖြစ်ပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့ American 3 EDM အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။မကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေ့ခင်ဗျာသောတာရှင်များရှင်2019ခုနှစ်မေလ27ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9:00အထိလိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နဲ့မှာဆိုရင်တော့ဓာတ်ရိုက်လီလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လွှင့်မှုမဆူမွန်နဲ့မက်အီသနာကျော်ရတင်ဆက်ထားတဲ့စီစဉ်နည်းညဓာတ်ရိုက်လီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင်စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစ်ဒီတစ်ပတ်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီခေတ်သစ်ပိုးလမ်းမကြီးစီမံကိန်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပေါ်မှာရိုက်ခတ်မှုဖြစ်ပါတယ်ပင်နိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ပင်နိုင်ဆွေးနွေးကြမယ့်သူတွေထဲမှာတော့ဦးအောင်မိုးစောလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်ဦးအောင်မိုးစောကြားရပါလားရှင်
ဟုတ်ကဲ့ကြားပါပါ။ဟု
တ်ကဲ့မင်္ဂလာပါ။နောက်တယောက်ဖိတ်ခေါ်ထားတဲ့သူကတော့ဒီတရုတ်မြန်မာရေးလှိလာသုံးသက်သူတရုတ်နိုင်ငံအခြေဆိုင်ဒေါက်တာလှကျော်စောပဲဖြစ်ပါတယ်။မင်္ဂလာပါအန်တီ
။ဟုတ်ကဲ့
။နောက်မြန်မာနိုင်ငံရေးလှိလာသုံးသက်သူနောက်တယောက်ကိုလည်းဖိတ်ခေါ်ထားပါတယ်။သူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့တကောင်းနိုင်ငံရေးလှိလာမှုအဖွဲ့ရဲ့ဗဟုအဖွဲ့ဝင်ဦးကျော်စွာဆိုရဖြစ်ပါတယ်။ကိုကျော်စွာကြားရပါလား။
ဟုတ်ကဲ့ပါကြားပါတယ
်ဝင်ရောက်ပြီးတော့ဆွေးနွေးမဲ့သူတွေလည်းလေလိုင်းပေါ်ရောက်နေတယ်လို့ဒီတစ်ခေါက်တော့ဟိုစာရီနဲ့ရေးပြီးတော့ဆွေးနွေးကြမဲ့သူတွေလည်းတော်တော်များလို့စာရီကိုလည်းအတက်နိုင်ဆုံးဖတ်ကြားပြီးတော့ဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းပေးသွားမှာဖြစ်ပါတယ်အဲ့တော့ဒီပထမဦးဆုံးတော့ဒီ OVOR ဒီခေတ်သစ်ပိုးလမ်းမကြီးတည်ဆောက်တဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီအကြံပြင်းကိုမေးချင်တာပါဒီစီမံကိန်းထဲမှာ corridor တွေဆိုပြီးတော့ဇုံတွေခွဲထားတာအဲဇုံတစ်ခုထဲမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါတယ်ဒီတော့ဟိုခေတ်သစ်ပိုးလမ်းမကြီးနဲ့ပတ်သက်ပြီးတော့ anti ဒေါက်တာဒေါ်လာကျော်စောပဲမေးချင်ပါတယ်ဒီခေတ်သစ်ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့အကြံပြင်းလေးနည်းနည်းလေးရှင်းပြပေးပါမြန်မာနိုင်ငံကဘယ်လိုကဏ္ဍကနေပါဝင်တာပါလဲရှင်
တေယုကဒီခေတ်သစ်ပိုးလမ်းမကြီးကိုလောက်တာသူ့မှာရွေချက်တွေအများကြီးရှိပါတယ်နိုင်ငံရေးရွေချက်စီးပွားရေးရွေချက်ပေါ့ဗျာစီးပွားရေးရွေချက်ကတော့သူ့မှာရှိနေတဲ့ကုန်ပစ္စည်းတွေပိုရှင်းလာမှုသူ့မှာရှိနေတဲ့ငွေအရင်းနှီးတွေစုပုံလာမှုဒါတွေကိုတခြားနိုင်ငံတွေကိုတင်ပို့ချင်တာအဲသူ့ရဲ့ချမ်းနောက်တစ်ခုကလည်းသူ့နိုင်ငံရဲ့ချမ်းသာကြွယ်ဝလာမှုကိုဂျန်တဲ့နိုင်ငံတွေကိုမျှဝေပေးချင်တာဒီဟာတွေအောက်မှာသူဒီဥစ္စာဒါစီးပွားရေးရည်မှန်းချက်ပေါ့အဲဒုတိယနိုင်ငံရေးရည်မှန်းချက်ကတော့သူကဒီကမ္ဘာစီးပွားရေးစနစ်နိုင်ငံတကာနိုင်ငံရေးစနစ်တွေကိုပြောင်းလဲဖို့လိုလာပြီးဆိုပြီးတော့ဒါအပြောင်းလဲလုပ်ချင်တဲ့သဘောပါပဲအဲ့တော့အရင်တော့ဒုတိယကမ္ဘာစစ်ပြီးကလေးကကမ္ဘာနိုင်ငံရေးကမ္ဘာစီးပွားရေးကိုအနောက်နိုင်ငံအရင်းရှင်နိုင်ငံများကကြီးစိုးလွှမ်းမိုးလာတာနေပြီးတော့နိုင်ငံစုံပါတဲ့ multilateralism ပေါ့အဲ့ဒီဟာကိုတင်ကျင်းလာတာပါပါတယ်အဲ့တော့ခုနပြောတဲ့ဟိုလမ်းမတွေမှာ corridor တွေမှာဆိုတာတကယ်တော့ပိုးလမ်းမဆိုတာသူကအတွေးခေါ်အယူဆတည်းရပဲဖြစ်တယ်လမ်းမကြီးပဲမဟုတ်ဘူးယထာလမ်းပါမယ်မိကားလမ်းပါမယ်နော်လိန်မြန်လမ်းတွေပါမယ်နောက် fiber တွေဆက်သွယ်တာပါမယ်ရေနံပိုက်လိုင်းတွေပါမယ်အဲ့ဒါတွေကိုအဲ့ဒီရပ်ွက်တစ်ခုလုံးမှာသူကကွန်ရက်ကြီးတစ်ခုလုံးဖြစ်အောင်လုပ်မှာအဲ့တော့ဗမာနိုင်ငံကတရုတ်နိုင်ငံအတွက်အင်မတန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနေနမိတ်ဟာမိုင်းကီလိုမီတာပေါင်းထောင်နဲ့ချီပြီးတော့ဆက်ဆက်နေတာဖြစ်တယ်ဆက်ဆက်နေတဲ့နေရာတွေအများစုအားဖြင့်လည်းသူကအဲမတည်ငြိမ်တဲ့လက်နက်ကင်လှုပ်ရှားမှုတွေရှိနေတဲ့ဒေသတွေဖြစ်တော့ဒီကိစ္စကိုသူကတော်တော်အရေးပေးပါတယ်အဲ့တော့အစကတည်းကသူကဒီဟာလောက်တာကတရုတ်ကရည်မှန်းချက်ကငင်းညမ်းစွာဖွံ့ဖြိုးတိုးတက်ရေးငင်းညမ်းစွာဖွံ့ဖြိုးတိုးတက်ရေးဆိုတာသူ့ရဲ့အခြေခံအယူအဆကဒီကဘာကြီးပေါ်မှာရှိသမျှအရင်အမြစ်ပစ္စည်းပစ္စယတွေအားလုံးကိုတရားမျှတစွာခွဲဝေမယ်ဆိုရင်ကဘာလူဦးရေအခု6ဘီလီယံပေါ့ဗျာမကြာခင်9ဘီလီယံဖြစ်မယ်အဲ့ဒီလူတွေအားလုံးအတွက်စားနပ်ရိက္ခာလုံလောက်နိုင်တယ်ဆိုတဲ့အခြေခံပေါ်ကနေသူကတရားမျှတစွာရှိဖို့စဉ်းစားတာ
ဟုတ်ကဲ့
အဲ့တော့ဒီစစ်မဲ့ဖြစ်ပွားနေတာကလည်းတရားမျှတမှုရှိလို့ဥပမာဗမာပြည်ကပြည်တွင်းစစ်ဆိုရင်လေလူမျိုးစုတွေဟာအဲလူမျိုးကြီးဖြစ်တဲ့ဗမာလူမျိုးတွေကသူတို့ရှိမှရှိတဲ့တရားစာတာတွေကိုခွဲဝေတဲ့အခါမှာသူတို့ရတဲ့ရထိုက်တဲ့အကျိုးအမြတ်တွေကိုမရရှိဘူးဆိုတဲ့အခြေခံအောက်မှာဒါတွေဖြစ်နေတာဖြစ်တော့ဒီတရားမျှတမှုရှိရေးအတွက်သူကဝင်ပြီးဆောင်ရွက်မဲ့ သဘောရှိပါတယ်။ဒါကြောင့်မို့2015ခုလောက်တည်းကသူပြောနေပါပြီ။ပမာပြည်ရဲ့ပြည်တွင်းစကူဘေးကစေတနာရှိတဲ့နိုင်ငံများကလက်ဦးမှုရှိဝင်ရောက်ပြီးဖြန့်ပြေးပေးစင်တယ်လို့ပြောနေတာ
။
အဲ့ဒီဟာတွေအားလုံးရဲ့ဖော်ပြချက်ပါပဲပိုလာမှာဆိုတာ
။ဟုတ်ကဲ့ပါအန်တီပြောပြတာကျေးဇူးတင်ပါတယ်အန်တီ။နောက်ပိုင်းမှာထပ်ပြောမေးပါမယ်။အဲ့တော့အန်တီကဒီမှာဟိုမြတ်တာစွာနေထိုင်ရေးလို့ပြောသွားတဲ့အတွက်ကြောင့်မို့လို့ဒီငင်းငင်းရေးနဲ့လည်းဆက်ဆက်နေလို့ကိုအောင်မိုးစောကိုမေးချင်ပါတယ်ရှင်။ဒီ OVOR ဒီပိုလာမှာတဲ့ကိစ္စမှာဒီမြန်မာနိုင်ငံဘက်ကဆိုရင်နေဆက်ပေါက်တွေဖြစ်တယ်ပေါ့ရှမ်းမြောက်ဒေသဒီကချင်ရခိုင်ကြောက်ဖြူအဲ့ဒီရောက်ကြောက်ဖြူမှာဆိုရင်လည်း2012ခုနှစ်တုန်းကပြည်ပခါတွေဖြစ်ခဲ့တဲ့နေရာလည်းဖြစ်တော့မြန်မာနိုင်ငံကအခုလိုမျိုးခေတ်သစ်ပိုလန်မှာစီမံကိန်းပါဝင်မှုမူပေါင်းကိုလည်းလက်မှတ်ထိုးပြီးသွားပြီးအခုလိုအခြေအနေမှာဒီစီမံကိန်းမှာပါဝင်ဖို့အတွက်မြန်မာနိုင်ငံကအသင့်ဖြစ်ပါလားဘယ်လိုထင်ပါလဲရှင
်ကျွန်တော်ထင်တယ်ကျွန်တော်နိုင်ငံမှာပထမဆုံးနိုင်ငံရေးရဒီရှိခုနော်တော့ငြိမ်းချမ်းရေးရဖို့ကအတော်ကြီးကြီးပြောချင်ပါအဲ့လိုအခြေအနေရှိမှလည်းပဲကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကိုကျွန်တော်အသေးစားအောင်တိုင်နိုင်ပါဖြစ်တယ်ဒီတရုတ်ဥဒကိတဲ့ပိုလာမစီမံကိန်းကိုမပြောနဲ့တရုတ်နိုင်ငံအနေနဲ့ဆိုရင်တောင်မှကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတည်းကိုတရုတ်နိုင်ငံအတော်လိုအပ်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်ပါနောက်တစ်ခုကဒုတိယတစ်ချက်ကပေါ့နော်အခုလိုဒီကိတ္တပိုလာမစီမံချက်ကလည်းပဲကျွန်တော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုလို့ရှိရင်ကျွန်တော်ညှင်းလို့မရဘူးစီမံချက်တစ်ခုဖြစ်တယ်လို့ကျွန်တော်အနေနဲ့ဆိုချင်တယ်အဲ့တော့ဒီအခြေအနေမှာကျွန်တော်ပူပေါင်းပါဝင်ဖို့တောင်းရဖို့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးစနစ်ကောင်းမွန်ဖို့လိုလိမ့်မယ်ကျွန်တော်တိုင်းပြည်ကငြိမ်းချမ်းသာစီပီပီဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့လုံးဝလူကြီးစားတယ်ဒါကြောင့်လည်းပဲတရုတ်နိုင်ငံအပါအဝင်ဒီအခြားအိန္ဒိယနိုင်ငံတွေကကျွန်တော်နိုင်ငံဒီလေးဒီပြည်တွင်းစစ်ကိုရပ်တဲ့ရေးကိစ္စကျွန်တော်နိုင်ငံညီညာရေးကိစ္စတွေကိုတော်တော်တွန်းအားပေးပြီးတော့တောင်းရနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်
ဟုတ်ကဲ့ဟိုအခုအကိုအောင်မိုးစောပြောသွားတယ်လို့မျိုးမြန်မာနိုင်ငံရဲ့ဒီဟိုအတွင်ကူးပြောင်းရေးအတွက်တရုတ်ရဲ့အကူအညီတွေအများကြီးလိုအပ်တယ်ဆိုတော့ဒီမှာကိုချောစွာဆိုရင်မွေးချင်ပါတယ်ရှင်တရုတ်နဲ့ပတ်သက်ပြီးတော့ရောဒီကျမတို့အရင်ဒေါအောင်ဆန်းစုကြည်မတက်ခင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတရုတ်နဲ့နည်းနည်းလေးခက်ခွာခွာအနေအထားတွေဖြစ်ခဲ့တာမျိုးရှိပြီးတော့နောက်ပိုင်းမှာတော့လည်းတရုတ်ကိုပြန်ပြီးတော့ရင်းနှီးဆက်ဆံမှုတွေတွေ့လာရပါတယ်ဆိုတော့အခုလက်ရှိအစိုးရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့တရုတ်နဲ့ပတ်သက်ပြီးတော့ရက်တိကျဘလို့သဘောထားရှိပါလဲရှင်သုံးသပ်ပေးပါ။
ဟုတ်ကဲ့ခင်ဗျာ။ဒီကျွန်တော်အမြင်ကတော့ပေါ့နော်ဒီအခုဆိုတော့ဒီပြီးခဲ့တဲ့ပထမဆုံးအကြိမ်ပိုလန်မှာနဲ့ပတ်သက်ပြီးတော့မှာလုပ်တဲ့ summit ကိုလည်းကျွန်တော်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ဟိုသွားပြီးတက်တာတွေ့ရတယ်ပေါ့နော်။အဲ့တော့အဲ့ဒီအပေါ်မှာတော့ဒီမြန်မာနိုင်ငံရဲ့အဖြေအဲ့မှာပါထားတဲ့သဘောလို့ကျွန်တော်တို့မြင်တွေ့ရတယ်ပေါ့နော်။အဲ့တော့ဒီမြန်မာနိုင်ငံအနေနဲ့ကတော့ကျွန်တော်မြင်လာကဒီပူးပေါင်းဆောင်ရွက်မှုဟိုပြုဖို့ဟိုဆုံးဖြတ်ထားပုံရပါတယ်။နောက်တစ်ခုကတော့ဒီဘယ်လိုကြည့်ကြလဲဆိုတော့ဆက်ဆက်မှုရပါတော့เนาะဆိုတော့ကျွန်တော်ဒီပိုလန်မှာနဲ့ပတ်သက်ပြီးတော့ဒီအကျိုးခံစားခွင့်ပေါ့เนาะဒီတိဆက်မဲ့နေရာတွေကကျွန်တော်တို့နိုင်ငံအတွင်းမှာဆိုလို့ရှိရင်ဒီလက်ရှိပေါ့เนาะဒီပြည်ပကတ်ဒီနည်းဖြစ်နေသေးတဲ့ဒီနေရာရှိတဲ့နေရာတွေပါနေတာကိုတွေ့ရပါတယ်ဒီလိုပဲပေါ့เนาะကျွန်တော်ဒီပြီးခဲ့တဲ့ဒီလပိုင်းနေမှာပေါ့ကျွန်တော်ဒီတိုင်းနေမှာဆိုလို့ရှိရင်တော့အရေးကြီးတဲ့ဒီလက်နက်ကင်ဒီတော်လိုင်းအင်အားစုကြီးဖြစ်တဲ့ပေါ့เนาะဒီမြောက်ပိုင်းကဒီဝါအူဆောင်တဲ့ပေါ့เนาะဒီအဖွဲ့အစည်းတွေနေပြီးတော့သူရဲ့ဒီအပြိုင်ပြင်ညာရက်ပေါ့နော်ဒီ nation b ကျွန်တော်တို့လက်ရှိသွားနေတဲ့ nc လမ်းကြောင်းကနေပြီးတော့မှာပေါ့နော်သူတို့ alternative ဆင်လာချက်အနေနဲ့ပေါ့သူတို့ထွက်လာတဲ့ပြင်ညာချက်မှာဆိုလို့ရှိရင်လေဒီပိုလန်မှနဲ့ပတ်သက်ပြီးတော့မှာဘယ်လိုအကျိုးရှိနိုင်လဲဆိုတဲ့အချက်တွေကိုဆက်ပင်ပေါ်ပြထားတာကိုတွေ့ရပါတယ်အဲ့တော့ဒီကိစ္စကပေါ့နော်ဒီပိုလန်မှစီမံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုတော့ဒီတစုံတရာပေါ့နော်ဒီစောင့်ကြည့်ရမယ့်အနေအထားမျိုးလို့ကျွန်တော်တို့ဟိုသုံးသပ်လို့ရပါတယ်နောက်တစ်ခုကတော့ဒီနိုင်ငံအနေနဲ့ပေါ့နော်လက်ရှိဒီအလားရထားတဲ့ဒီတို့ရအဖွဲ့အနေနဲ့ကတော့ဒီလုပ်ငန်းမှာပေါ့သူတို့အနေနဲ့ဒီတက်နိုင်မှာတော့ဘူအောင်ဆောင်ရဲ့ရင်းနဲ့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပေါ်ဆောင်မယ်လို့သုံးပြထားတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျ
။ဟုတ်ကဲ့အခုကြောသားသုံးသက်တာကျေးဇူးတင်ပါတယ်။အခုပထမဦးဆုံးဒီကျမတို့စီကိုစာရေးပြီးတော့ပို့လာတဲ့သောရရှင်တယောက်ရဲ့ဟိုစာကိုကျမဟိုကိုအောင်လွင်ဦးကိုဖတ်ပြပေးခိုင်းခြင်းပါတယ်။ကိုကြော်မျိုးနိုင်မှာပိုလန်မှာအကောင်ကျိုးဆိုးကျိုးနဲ့ပတ်သက်ပြီးသူဝင်ရောက်ဆွေးနွေးခြင်းပါတယ်ဆိုပြီးအခုလိုမျိုး email ရေးပို့လာပါတယ်ရှင်
။ကျွန်တော်ကကြော်မျိုးနိုင်မှာပိုလန်မှာအကောင်ကျိုးဆိုးကျိုးတွေကိုအကြံပြုခြင်းလို့ပါပိုလန်မှာကောင်းကျိုးတွေကများလာတယ်လို့ဆိုကြလိုအပ်ချက်နဲ့အချုပ်ချာအာဏာကိုပါထိပါနိုင်ပါတယ်။ကောင်းကျိုးတွေကတော့လမ်းပန်းဆက်သွယ်ရေးနဲ့မိအားလျှက်စစ်ကောင်းမွန်လာနိုင်တာ ဒေသခံပြည်သူတွေအလောက်ကံပေါ်မြလာနိုင်တာတွေပါနိုင်ငံအတွက်အောက်ခွန်ဝင်ငွေတိုးလာနိုင်ခြင်းအာဆီယံရဲ့စီးပွားရေးတကားပေါက်ဖြစ်လာနိုင်ခြင်းနေဆက်ဒေသဖွံ့ဖြိုးလာနိုင်မှုနဲ့အတူငြိမ်းချမ်းရေးကိုပုံမှုအကောင့်ထဲပေါ်နိုင်ခြင်းအိန္ဒိယနဲ့တရုတ်တို့ကြားစီးပွားရေးချိန်ဝင်ရှာညှိနှိုင်ခြင်းစရရည်နဲ့အတူလူမှုရေးကျန်းမာရေးကစတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်မိပါတယ်ဆိုယူတွေကတော့နေဆက်ဒေသတွေမှာကိုကျိုးစီးပွားအတွက်စစ်ဖြစ်လာနိုင်ခြင်းတရားမဝင်မှောက်ခိုလမ်းကြောင်းများပုံမှုပေါ်မြလာနိုင်ခြင်းဖွံ့ဖြိုးတိုးတက်လာတာနဲ့မျှရာဇဝမှုထူပြောလာနိုင်ခြင်းမြောက်ပိုင်းနယ်စပ်ဒေသအုပ်ချုပ်မှုနှစ်ရပ်ဖြစ်လာနိုင်ခြင်းတရုတ်တို့၏လွှမ်းမိုးမှုများပြားလာနိုင်ခြင်းစရရည်နဲ့အတူလိုအပ်ချက်တွေကတော့ခိုင်မာတဲ့လူဝင်မှုနယ်စပ်ရေးရာဥပဒေမရှိခြင်းအရေးချင်းပြည်စုံတဲ့ရဲရင်ရလုံလောက်မှုမရှိခြင်းလူသမားဥပဒေခိုင်မာမှုမရှိခြင်းနဲ့အတူလူအားကနေပါနေခြင်းညီအစ်ပိုင်ဆိုင်မှုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတာတွေစရရည်တွေပဲဖြစ်ပါတယ်ငွေကိုလက်နဲ့တစ်ခုတစ်ပွဲအသုံးပြုလာနေတဲ့ခေတ်မှာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမခံနိုင်ရင်90ရာခိုင်နှုန်းကျော်ပြီးရင်းနှီးမြှုပ်နှံမှုမပေးသင့်တယ်လို့ဗဟိုချုပ်ကိုင်မှုကိုလည်း90ရာခိုင်နှုန်းအထိရှော့ချသင့်ပါကြောင်းအကြံပြုရပါတယ်ခင်ဗျာ
ဒါကိုကြမျိုးနိုင်အကြံပြုပြီးဝင်ရောက်ဆွေးနွေးတာဖြစ်ပါတယ်တဆက်ထဲမှာပဲသူ့လိုခက်ဆင်ဆင်ဆွေးနွေးလာတဲ့ဒေါ်ရရှင်တယောက်ရဲ့စာကိုတပါတယ်ကိုညံဝင်းအောင်ဖတ်ပြပေးပါကိုသိန်းထွန်းမြင့်ဖြစ်ပါတယ
်ဟုတ်ပါတယ်သူစာကတော့ဒီခေတ်သစ်ပိုးလမ်းမကြီးစီမံကိန်းမှာမြန်မာပါဝင်တာဝမ်းမြောက်စရာပါတရုတ်ကြီးကသူ့အကျိုးကိုရှေ့ရှုတယ်ဆိုပေမဲ့ကျွဲကူးရေပါအတူတွဲသွားမှာဆိုတော့အကောင်းဘက်ကတွေးလို့ရပေမဲ့လက်နက်ကန်တိုင်းသားအဖွဲ့တွေရဲ့အဓိကဝင်ငွေဖြစ်တဲ့ဘိန်းလုပ်ငန်းကိုတရုတ်နိုင်ငံသားတွေရဲ့ပတ်သက်မှုကတော့ပိုပြီးအသက်ဝင်အားကြီးလာပြီးမြန်မာငြိမ်းချမ်းရေးကိုတော့စိုးရိမ်မိတာတော့အမှန်ပါပဲတဲ့
ဒါကိုတိန်ထွမြင့်သူစိုးရင်ပူရနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြောလာတာပါဒီမှာအန်တီဒေါ်ဒေါက်တာလှကျော်ကျော်မေးချင်ပါတယ်ရှင်ဒီမှာသူပြောသွားတဲ့ဒီဘိန်းလုပ်ငန်းကတရုတ်နိုင်ငံသားတွေပါဝင်ပတ်သက်မှုကြီးလာပြီးတော့ငြိမ်းချမ်းရေးလည်းထိခိုက်မယ်ဒုစရိုက်မှုတွေများလာမယ်ဆိုပြီးတော့ပြောလာပါတယ်ဒီကိစ္စကိုအန်တီဘယ်လိုမြင်ပါလဲ
အဲ့ဒီဘိန်းကိစ္စကတော့လေဘိန်းကိစ္စတွေမဟုတ်ပါဘူးမူရစေဝါကိစ္စကကျမတို့ဗမာပြည်တည်းမဟုတ်ဘူးတရုတ်ပြည်ကလည်းတော်တော်ကြီးကိုပြဿနာကြီးပါတယ်ဟိုးလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကပဲရှိသေးတယ်ကွမ်တုံးဆိုအာဟိုရွာလေးတရွာမှလေတရွာလုံးအဲ့ဟိုစေဝါထုတ်လုံနေတာအစိုးရကဘလောက်တောင်လောက်ရလဲဆိုတော့ဟယ်လီကော်ပတာတွေနဲ့ဝိုင်းပြီးတော့ဟိုတခြားဒီနေ့ကဟိုရဲတွေခေါ်လာပြီးတော့အဲ့ဟယ်လီကော်ပတာနဲ့ချပြီးတော့တရွာလုံးကိုဖမ်းရတာအဲ့ဒီကွမ်တုံးအဲ့ရွာကနေပြီးတော့လှိုင်ကောင်းတွေဖောက်ပြီးဟောင်ကောင်ကိုထုတ်တာအဲ့တော့မူရစေဝါကိစ္စကကျမတို့နိုင်ငံနဲ့ပူစရာမဟုတ်တရုတ်နိုင်ငံလည်းပူစရာပဲဒီမှာအရေးကြီးတာကတရားဥပဒေစိုးမိုးရေးကအဓိကကြီးတယ်ကြားတယ်အခုတရုတ်ကဒီအတွက်ပဲသူကခုပိုးလမ်းမကိစ္စမှာသူကဒီစီးပွားရေးကိစ္စတည်းမဟုတ်ဘယ်ပေါင်းစုံသူကပူပေါင်းဆောင်ရတာနော်စစ်တပ်တွေအနေနဲ့စစ်တပ်အချင်းချင်းပူပေါင်းဆောင်ရွက်မှုရဲတပ်ဖွဲ့အချင်းချင်းပူပေါင်းဆောင်ရွက်မှုဒါအပြင်သတင်းတွေဖလဲတဲ့ကိစ္စဘာညာအကုန်လုံးပဲဆောင်လုပ်နေတာဖြစ်တယ်အဲ့တော့အဓိကကျမတို့ကကျမတို့အဲ့ဒီနေဆက်တချောက်မှာငြိမ်းချမ်းရေးသေချာရဖို့လိုတယ်ဒုတိယအချက်ကကျမတို့ဗမာပြည်ရဲ့ဒီစနစ်ပေါ့နော်အစိုးရစနစ်ဟာပြည်သူလူထုသိကြရွေးချယ်ရတဲ့ဒီမိုကရေစီစနစ်ခိုင်မာဖို့လိုတယ်ပြည်သူလူထုအကျိုးကိုဥထိပ်ထားတဲ့အစိုးရသာတဲ့သိပြဿနာမရှိဘူးဒီလိုမဟုတ်ဘဲနဲ့ရသမျှကိုယ့်အိတ်ထဲထဲတဲ့အစိုးရမျိုးဆိုရင်တော့ဒီကိစ္စကဘလုံးမကောင်းကျိုးဖြစ်မှာမဟုတ်ဘူးလူထုအတွက်အဲ့တော့ဒီဗမာပြည်ရဲ့အစိုးရကိုလူကျင်တဲ့အစိုးရမျိုးကိုကိုရဖို့အဲ့ဒီမိုကရေစီစနစ်ခိုင်မာဖို့တရားဥပဒေဟိုစိုးမိုးရေးရှိဖို့ဒီဟာပဲကျမတို့တိုင်းပြည်အတွက်လို့လေတရုတ်ပြည်ဘက်ကလည်းဒီဟာနဲ့ပတ်သက်လို့တော်တော်ကြီးကြီးမားမားလုပ်ပါတယ်ဒါကြောင့်ဒါတိတ်တော့ပူစရာမရှိဘူးသို့တော်လည်းသူပူပင်တာတွေကဟိုပူပင်သင့်ပါတယ်ဖြစ်နိုင်တယ်အလားအလာတွေလည်းရှိပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဒီတော်ရရှင်နှစ်ယောက်ဆွေးနွေးသွားတဲ့အထက်မှာဒီနေဆက်ဒေတာတွေကကိုကြိုးစီးပွားအတွက်စစ်ဖြစ်လာနိုင်တယ်နောက်ပြီးတော့မြောက်ပိုင်းနေဆက်ဒေတာအုပ်ချုပ်မှုနှစ်ရက်ဖြစ်လာနိုင်တယ်လို့ပြောထားတယ်လို့နောက်တစ်ယောက်ကတော့မြမငင်းငင်းရေးအတွက်ဒီပိုးလမ်းမကြီးစီမံကိန်းကစိုးရင်စရာဖြစ်မလားလို့ပြောလာပါတယ်ဟုတ်ကဲ့ကိုအောင်မိုးစောအမေးစင်ပါတယ်ဒီပိုးလမ်းမကြီးစီမံကိန်းကငင်းငင်းရေးအတွက်တောင်မှအထောက်အကူဖြစ်နိုင်တာမဟုတ်ဘူးလားရှင
်ကျွန်တော်ကတော့အဓိကငင်းငင်းရေးအတွက်ကပိုးလမ်းမကလည်းအထောက်အကူဖြစ်နိုင်ပါတယ်ခုနလိုအိန္ဒိယတရုတ်နိုင်ငံအနေနဲ့ကလည်းကျွန်တော်တို့နိုင်ငံကြီးဖြစ်တယ်တကယ်တမ်းပြောမလို့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ကိုတက်လှမ်းနေတဲ့နိုင်ငံဖြစ်တယ်ဒီနိုင်ငံတို့နိုင်ငံမျိုးကကျွန်တော်တို့နိုင်ငံမှာငင်းငင်းရေးလိုချင်တာငြိမ်းချမ်းရေးကိုဖြစ်စေခြင်းတာအတည်ငြိမ်မှုရှိစေခြင်းတာအမှန်ပါပဲအဲ့လိုပဲကျွန်တော်တို့ယူဆတယ်ဒါပေမဲ့တပြိုင်တည်းထဲမှာကျွန်တော်တိုင်းပြည်ငြိမ်းချမ်းဖို့ကိစ္စကကျွန်တော်တိုင်းပြည်ထဲမှာရှိတဲ့လူတွေကအဓိကဖြစ်တယ်လို့ကျွန်တော်ပြောချင်တယ် ကနေ့ဖြစ်နေတဲ့ကိစ္စတွေအကုန်လုံးကပြောခါတွေပါတယ်ဆိုတာကကျွန်တော်တို့မှာတကယ်တမ်းပြောကျွန်တော်တို့မှာအရင်ရှိလို့ရင်းအောင်တာလို့ပဲကျွန်တော်ပြောတင်တယ်ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့ကနေ့အာဏာရနိုင်ငံရေးပါတီပဲဖြစ်ဖြစ်တက်မတော်ပဲဖြစ်ဖြစ်နိုင်ငံရေးအင်အားစုတွေကပဲဖြစ်ဖြစ်အမှန်တကယ်ငြိမ်းချမ်းရေးကိုစစ်စစ်မှန်မှန်လိုချင်တယ်နေသက်ဒေသမှာဖြစ်နေတဲ့ပြဿနာတွေကိုတကယ်ငြိမ်းချမ်းကျင်တယ်တိုင်းမှာတရားဥပဒေစိုးမိုးရေးကိုတကယ်ရကျင်တယ်ဆိုရင်ကျွန်တော်တို့တကယ်လုပ်ဖို့ပဲလိုတယ်။ဟောကျွန်တော်တို့တကယ်လုပ်မယ်ဆိုလို့ရှိရင်ဘာပဲပြောဥပဝန်းကျင်နိုင်ငံတွေဆိုတာကအခုညီပေးတဲ့အဆင့်ထောက်ခံတဲ့အဆင့်အဲ့ဒီအဆင့်ပဲရှိရလို့ကျွန်တော်ပြောချင်တယ်။နော်ဒီပိုးလမ်းမကြီးစီမံကိန်းအောင်မြင်ဖို့အတွက်ပဲဖြစ်ဖြစ်ကျွန်တော်တို့တည်တည်ကြာပူးပေါင်းဆောင်ရွက်နိုင်ဖို့ပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ခွင့်ပြုတိုးတက်ဖို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလိုအပ်တယ်ဒေသတွေမှာစစ်မဖြစ်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့အားလုံးလက်ခံကြအဲတက်ဆိုင်တဲ့ကျွန်တော်တို့ကသေသေးချာချာဒီဇိုင်းမမသေသေးချာချာစံနာရှိဖို့လိုတယ်လို့ကျွန်တော်အဲ့လားပဲကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျ
ဟုတ်ကဲ့ကိုယ်တိုင်လုံးမှရမယ်ပေါ့လေဟုတ်ကဲ့ဟိုအခုဟိုစာလေးလိုင်းပေါ်မှာရောက်နေတဲ့ဒီပါဝင်ဆွေးနွေးဖို့လဲစောင့်နေကြတဲ့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုဖိတ်ခေါ်ခြင်းပါလေပထမဦးဆုံးဦးအောင်ကျော်တန်းကိုဖိတ်ခေါ်ခြင်းပါလေရှင်သူကတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတွဲဖွဲ့အတွင်းရေးမှုဖြစ်နေလဲတာဝန်ထမ်းခဲ့ဘူးသူပါအခုလောလောဆယ်မှာလဲဒီကော်မတီထဲမှာပါနေသေးသူဖြစ်ပါတယ်ဦးအောင်ကျော်တန်းကြားရပါလားရှင်
ဟုတ်ကြားရပါတယ်ခင်ဗျ
ာဟုတ်ကဲ့ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေကိုလဲဟိုစာမေးခွန်းနေမေးနိုင်ပါတယ်ရှင်
မေကွန်နေမေးဆိုရတဲ့လေအဲဆွေးနွေးတော့လေကောင်းပါတယ်အဲနောက်ပြီးဟိုဟာဝင်ပြီးဆွေးနွေးတဲ့နှစ်ယောက်ကြတော့လေစိုးရိမ်မှုတွေဖော်ပြတော့တဲ့ဟာတွေကောင်းတာတွေ့ရပါတယ်အမေကျွန်တော်အမြင်ပြောရရင်လောလောဆယ်ပိုလန်မှာဆိုရတဲ့ကိုမြန်မာနိုင်ငံရဲ့အနေအထားပေါ့နော်မြန်မာနိုင်ငံရဲ့ needs ပေါ့ economic development human development ဘာလို့အရင်ပြောချင်ပါတယ်ပြောချင်နေဆိုတဲ့အခါကျွန်တော်တို့မြန်မာနိုင်ငံအနေအထားဆိုအကုန်လုံးသိတဲ့အတိုင်းပဲinfrastructure ကတော်တော်အားနည်းနေပါတယ်စီးပွားရေးဖွံ့ဖြိုးမှုအတွက်ကြတော့ infrastructure အားနည်းနေတဲ့အခါကြတော့ပေါ်ဒီပြည်ကဥဆောင်ပြီးလုံးမဲ့ပိုလန်မကြီးဟာကိုဒီမြန်မာနိုင်ငံမှာလိုအပ်နေမဲ့ဒီ infrastructure တွေအတွက်အတိုင်းတာတစ်ခုဒီထောက်ပံ့အထောက်အကူပြုနေမယ်လို့တော့ကျွန်တော်ကအပြုသဘောမျိုးနဲ့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါဦးအောင်ကျော်တန်းရဲ့အမြင်မှာဟိုတိုင်းပြည်ဖွံ့ဖြိုးမှုအတွက်ဒီပိုးလမ်းမကြီးကအများစွာအထောက်အကူပြုမယ်လို့ဒီအဲ့ဒီဒေတာမှာရှိနေတဲ့သူကပြောတာပါအာနောက်ထပ်ဒီအမေရိကန်ပြည်အောင်စုကအခုပဲကျမတို့လေးလိုင်းမှာအတန်းထွင်နေတော့ဆက်သွယ်လာတဲ့ကိုဒွေးမောင်လေးလိုင်းမှာရောက်နေပါတယ်နော
်ဟုတ်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုသတင်းလေးကြည့်ရတော့ကဟိုကျွန်တော်တို့လူမျိုးတွေကလေဟို negative သိများတယ်လေဟိုလိုရင်ဘာဖြစ်တယ်ဒီဟာလိုရင်ဘာဖြစ်တယ်အဲ့ဒါများတာပေါ့အဲ့တော့တရုတ်လည်းမဟုတ်ပါဘူးကလားလည်းမဟုတ်ပါဘူးဘလူးကမဟုတ်ပါဘူးကဘာကြီးကသူတစီတဲ့နေနေကြတာပါဆိုတော့လေအတွေးတွေဟိုလေအဲ့လိုမျိုး discrimination တွေတိတ်များတာရဲ့တိုက်ပြည့်တူးတက်မှုတွေအရင်နောက်နေနိုင်တယ်လို့တော့ကျွန်တော်ထင်တယ်လေအဲ့တော့အကောင်းဆုံးကလေ positive အတွေးတွေနေမဲ့တွေးပြီးတော့အလုပ်လုပ်ကြပါလို့ပဲကျွန်တော်ဟိုတိုက်ဟိုပြောမယ်လေဟိုအော်ပြောပြကြင်ပါလေခင်ဗျအဲ့ဒါကိုပြောကြပါဆ
က်ဟုတ်ကဲ့ရှင်ဟိုတိတ်ပြီးတော့နှုတ်လက္ခဏာပြပြီးမမြင်ကြဘူးပေါ့နော်ဟိုကိုတွေးမှာအမေရိကန်ပြည်အောင်စုကဝင်ပြီးဆွေးနွေးပြတာကျေးဇူးတင်ပါတယ်အဲတဆက်သေးပဲသူ့လိုပဲသူပြောသလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းလေးကြောက်နေပုံရတဲ့သောရရှင်တယောက်စာရေးလာတာထွန်းနေအောင်ပါကိုညံဝင်းအောင်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါတရုတ်ကဘာနဲ့တူလဲဆိုရင်ရေပွဲလိုပါပဲလက်တန်ဒီအရှိကြီးနဲ့သူပိုင်တဲ့နိုင်ငံတော်တော်များများကိုမြန်မာနိုင်ငံအပါအဝင်ပေါ့လေမလှုပ်နိုင်အောင်ချုပ်ထားပါတယ်အခုလေကြည့်လေဘယ်လန်ရုတ်ပိုလန်မမြေပုံကိုမြန်မာပြည်ကိုထဲ့မစွဲရင်လည်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာစီမံကိန်းတွေတော်တော်များချထားတယ်မြစ်စုံစီမံကိန်းတော့မဖြတ်သေးဘူးနောက်ထပ်စီမံကိန်းကိုလက်မှတ်ထိုးလာကြရတယ်မြန်မာပြည်ထဲမှာရှိတဲ့ခေါင်းဆောင်တော်တော်များများဘယ်ခေါင်းဆောင်တက်တဲ့အချိန်မီတရုတ်ကလှမ်းခေါ်ပြီးဓာပေးဓာလုတ်အမိတ်ပေးပြီးခိုင်းလို့ရတာကိုမြင်အောင်မိပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ဒါကကိုထွန်းနေအောင်ကဒီတရုတ်နဲ့ပတ်သက်ပြီးနည်းစင်တဲ့သဘောထားနဲ့ဆွေးနွေးသွားတာပါသူ့ကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲတုံ့ပြန်လာတဲ့သောရရှင်ကတော့ကြော်တန်းစောဖြစ်ပါတယ်ကိုရန်နိုင်ဖွင့်ဖတ်ပေးပါအောင်ရှင
်ဟုတ်ကဲ့ပါသူပြောတာကတော့စားရီမဖတ်ဘူးထင်တယ် Belt and Road မှာမြန်မာကိုခြံထားလို့ကိုမရသလိုတရုတ်ကြီးကခွန်ညိနေရတာဂုံးတွင်းပိတ်ယူနန်ပြည်နယ်အတွက်အိန္ဒိယသမုဒ္ဒရာထွက်ပေါက်ကတေလောက်အောင်အရေးကြီးတယ်အမေရိကန်အပါအဝင်တရုတ်ရန်သူတော်ဂျပန်တို့စိုးမိုးတဲ့ပစိဖိတ်သမုဒ္ဒရာတစ်ခုထဲထွက်ပေါက်ရှိတဲ့တရုတ်ပြည်ဟာအရေးကြောင်းဆိုအသက်ရှိဖို့ဂေပေါက်တစ်ခုလိုတယ်အဲ့ဒါကမြန်မာပြည်က ဖြတ်ထွက်ခွင့်ပေးမှရမယ်အိန္ဒိယသမုဒ္ဒရာထွက်ပေါက်ပါပဲလို့ဆိုပါတယ်ဗျာ
โอเคသူကတော့ဒီမြန်မာနိုင်ငံကဒီကိစ္စမှာအရန်ကိုအရေးပါတဲ့အတွက်ကြောင့်မလို့ဒီတရုတ်ဘက်ကလည်းအလိုရှိနေတယ်လို့ပြောလာတာပါဒီခုနကတော့ဟိုကိုကျော်စွာဆွေဆွေးနွေးသွားတဲ့အထက်မှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်အစိုးရမြန်မာနိုင်ငံအစိုးရရဲ့ရည်တည်ချက်ပေါ့နော်ဆိုတော့ဒေါ်အောင်ဆန်းစုကြည်အခုအစိုးရတစ်ကနေပြီးတော့ဒီတရုတ်ဟိုနိုင်ငံနဲ့ပြန်ပြီးတော့ထိတွေ့ဆက်ဆံမှုတွေများလာတယ်အခုဆိုရင်လည်းဒီပိုလန်မှစီမံကိန်း framework ကိုလက်မှတ်ထိုးပြီးတဲ့အဆင့်အထိရောက်လာပြီဆိုတော့ဒီအချက်ကဒီလိုမျိုးပေါ့လေမြန်မာနိုင်ငံဘက်ကနေပြီးဆန္ဒရှိရဆိုတဲ့အချက်ကဒီပိုလန်မှာရစီမံကိန်းမှာမြန်မာနိုင်ငံဟိုအောင်အောင်မြင်မြင်ပါဝင်နိုင်ရေးကိုဘယ်လောက်ထိအထောက်အကူဖြစ်နိုင်မယ်လို့ထင်ပါလဲကိုကျော်စွာဆွေသုံးသပ်ပေးပါရှင
့်ဟုတ်ကဲ့ခင်ဗျာဒီပြည်ဥပုလန်မှာရနေပတ်သက်ပြီးတော့ပေါ့နော်ကျွန်တော်ဒီပုံမှန်ဆိုလို့ရှင်တော့ငိုကလေးကလည်းကျွန်တော်ဒီပြည်ဥနဲ့ပမာဏရဒီကိုကုံသွေးကြီးဟိုရှိခဲ့တာဖြစ်တာပေါ့နော်အဲဒီလက်ဆက်ကုံသွေးကြီးကတစ်ဆင့်ပေါ့နော်ဒီနှစ်ဖက်အကျိုးရှိခဲ့တယ်ပေါ့ဒီလိုမျိုးဖြစ်ခဲ့တဲ့အနေအထားပေါ့နော်အခုအဲ့ရနေပြီးတော့မှပေါ်ပြီးတော့မှဒီကြံတဲ့ဒီကဘာ network လို့ဟိုဖြစ်လာနိုင်ကြီးရှိတယ်ပေါ့နော်အခုတော့ဒီစီမံကိန်းကတော့ခုမှစတာတော့မှရှိပါပြီတကယ်တော့လေအဲ့တော့တကယ်လို့အောင်မြင်လာလို့ကျွန်တော်ဒီကျွန်တော်တို့အထူးကျွန်တော်အာရှနဲ့ဥရောပကြားထဲမှာပေါ့နော်ဒီတကယ်ဒီကောင်းမွန်တဲ့ network ကြီးတစ်ခုပေါ့နော်ဒီ international economy network ကြီးဖြစ်လာမဲ့လားလားပေါ့အဲ့အဲ့ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့နောက်ထပ်အကျိုးဆက်ပြီးတော့ရဖို့အကြောင်းဟိုရှိနိုင်ပါတယ်အဲ့တော့တခုရှိတာကတော့ဒီဘလို့အခွင့်အလမ်းမျိုးပဲပေါ့နော်ကျွန်တော်တို့ရှိနေရမှာကြတော့ဒီခွင့်လမ်းကိုကျွန်တော်တို့ကဘလောက်ဒီအသုံးချနိုင်မလဲပေါ့အသုံးချနိုင်တဲ့ဒီစွန့်ရီကိုကဘလောက်ရှိသလဲပေါ့အဲ့တော့ကိုယ့်ရဲ့ capacity ပေါ့နော်ကိုယ့်ရဲ့ EU3 ပေါ့အဲ့တော့ဒီညာမျိုးတွေကတော့ဒီအမှန်တမ်းအရေးကြီးပါတယ်အဲ့ဒါမှပဲအခုလိုပေါ်လာတဲ့ဘယ်အခြေအနေမျိုးပဲမဆိုပါဘူးအခုဆိုဒါဒီပိုလန်မှာကြီးပေါ့ဟိုနောက်ပိုင်းမှာလည်းတခြားအခြေအနေလည်းပေါ်လာအောင်ပါပေါ့အဲ့တော့ပေါ်လာတဲ့ပေါ်လာတဲ့မှာကျွန်တော်တို့ကနေပြီးတော့မှဒီဟာကိုအခွင့်အလမ်းအနေနဲ့မိမိရာစုပ်ကိုင်နိုင်မှုအတွက်ကိုတော့ကျွန်တော်တို့ရဲ့ဒီနိုင်ငံရဲ့ EU3 ပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဘလောက်ဒီကြောင်းချင်းရင်းနဲ့စကားနိုင်မလဲအော်ဒီအမြတ်ကစားနိုင်မလဲပေါ့အဲ့တော့ဒီလိုအည်သွေးမျိုးတွေတော့ဟိုတရားပေါ်လို့ရလို့ကျွန်တော်ပြောလို့ရပါတယ်အဲ့တော့ဒီမြန်မာအစိုးရအနေနဲ့ကတော့ဒါကျွန်တော်အခုသွားသွားဒီပြောသလိုပေါ့နော်သူ့အနေနဲ့ဒီ framework ကလည်းလက်မှတ်ထိုးခဲ့ပြီးဖြစ်တယ်အဲ့တော့ဒီပူးပေါင်းဆောင်ရေးကိုတော့သူ့အနေနဲ့တော့ဒီဆက်ပြီးတော့မှဒီတကားဖွံ့ဖြိုးတွေမှာလုပ်သွားမလို့ကျွန်တော်တို့အနေနဲ့မျှော်လင့်ရပါတယ်အဲ့တော့လိုအပ်နိုင်ချေရှိရပေါ့ဒီ infrastructure ဘိုင်းမှာကျွန်တော်တို့ဒီဥစ္စာကဒီတရုတ်ကမတည်တဲ့ဒီ area ကိုသူက initiate လုပ်တယ်ပေါ့နော်ဆက်ပြီးတော့မှသူကချပြတဲ့ဟာပဲဖြစ်ပါတယ်ကျန်တဲ့နိုင်ငံတွေကတိဆက်နေတယ်ဆိုလို့ရှိရင်တော့ infrastructure ဘိုင်းဒီဘိုင်းမှာတော့ဒီကောက်ကိုပြန်ပြီးတော့မှဒီ invest လုပ်ရမှာပေါ့နော်ရင်းနှီးမြှုပ်နှံမှာအနေအထားမျိုးဖြစ်ပါတယ်ဒီအတွက်လိုအပ်တဲ့ငွေတွေကိုတော့ဘယ်လိုမျိုးရှာဖွေမလဲဆိုတော့ဒါဒီနိုင်ငံတော်ကနေပြီးတော့ပေါ့နော်လက်ရှိအစိုးရနေပြီးတော့မှဟိုဆက်ပြီးစဉ်းစားနိုင်ပါတယ်အဲ့တော့ရေးကြီးတာကတော့ဒီ peace ပတ်သက်တဲ့အပိုင်းပေါ့နော်အဲ့အဲ့ဒီဘိုင်းမှာတော့ကျွန်တော်အထူးထူးဆန်းဆန်းပဲပြီးခဲ့တဲ့ဒီပန်ထန်းဒီညာချက်မှာဒီကူကားသွားတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီစီမံကိန်းကြီးဟာဒီဒေသမှာရှိခဲ့ပေါ့ဒီလူမျိုးစုငယ်လေးရဲ့လူမျိုးစုတွေရဲ့ပေါ့နော်ဒီအကျိုးကြီးပွားဖို့အများကြီးသွားအထောက်အပံ့မယ်လို့ဒီပညာချက်မှာပါတယ်ပေါ့နော်အဖွဲ့တွေကတော့ယုံကြည်တယ်ဒီတော့ကြောင့်မလို့ဒီပြည်ုပ်ကကျွန်တော်တို့ရဲ့ငင်းငယ်လုပ်ငန်းစဉ်တွေမှာပေါ့နော်ဒီပြည်ုပ်ကကျွန်တော်တို့ကလည်းပြောမှာဒီဂျာဂန်အခိုင်အမြေနဲ့ပေါ့ဒါပြီးတော့မှပြည်ုပ်ကပါဝင်ပြီးတော့မှဒီညီနိုင်စီတဲ့ပုံစံပေါ့ဒီ facilitation role ဖြစ်စီဒီ mediation role ဖြစ်စီပေါ့နော်ဒီညီနိုင်နဲ့ခန့်ကန်တာဖြစ်စီနေတော့သွားလို့ရနေတဲ့မျိုးဒီပတ်သက်ပြည်ရဲ့မှာဆက်သွင်းအောင်တွေ့ရပါတယ်ဗျအဲ့တော့ဒီအခြေအနေကတော့ဒါတော်တော်ထူးခြားတဲ့အခြေအနေဖြစ်သလိုကျွန်တော်တစ်ဖက်မှာလည်းပေါ့နော်လက်ရှိဒီအလိုက်အစိုးရအနေနဲ့ကလည်းရုပ်စာကိုကျွန်တော်ဒီအခုလိုမျိုးဒီပူးပေါင်းမှုအနာရှိရဟာမျိုးသဘောထားပြီးပြန်ပြန်တွေ့ရတယ်လို့ပဲတစ်ဖက်ကဒီမြောက်ပိုင်းမာမိတ်အဖွဲ့တွေပေါ့နော်အနေနဲ့ကလည်းဒီတရုတ်ကပိုလန်မှာဒီစီမံကိန်းရဆိုလို့ရှိရင်တော့သူတို့ရဲ့အကျိုးစီးပွားကိုလည်းသူကရှိနိုင်ကြီးရှိရလို့သူတွက်ဆထားတဲ့သဘောပေါ့နော်ပြည်ညာထားတဲ့သဘောတွေ့ရတယ်အဲ့တော့ဒီနှစ်ခုကြားမှာကျွန်တော်တို့ဒီညှိနှိုင်းနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံတွေကောင်းမွန်နေပေါ့နော်နိုင်ငံကြီးကအကျိုးတစ်စုံတည်းကထွက်မလာလို့ကျွန်တော်အနေနဲ့တော့သုံးသပ်ချင်ပါတယ်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟိုအခုအစီအစဉ်ပြီးဖို့2မိနစ်လောက်ပဲကျန်မာတော့တယ်နောက်ဆုံးပိတ်နည်းနည်းဒေါက်တာလှကျော်ကျော်နဲ့ကိုအောင်မိုးစောသုံးသပ်ခိုင်းချင်ပါတယ်ဒီစီမံကိန်းကြီးမှာမြန်မာနိုင်ငံအောင်မြင်ပါဝင်ရေးပေါ့နော်ဒီတိုင်းရင်းသားတွေအပေါ်ဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအစိုးရဘက်ကဘာအကောင်းဆုံးပြင်ဆင်ထားနိုင်မယ်လို့ထင်ပါလဲကိုအောင်မိုးစောဖြေကြားပေးပါရှင
်ဟိုကျွန်တော်အနေနဲ့ဟိုမြစ်တာရက်ခံချင်တာပေါ့နော်ခုနပြောသွားသလိုပဲဒီကြုံနိုင်ငံကပမာပြည်ကိုလိုအပ်နေတဲ့ဒီစီမံကိန်းအကောင့်တွေပေါ်နိုင်ဖို့အတွက်ပေါ့နော်ဆိုအဲ့မှာအဓိကအာဏာကိုဟိုချုပ်ကန်ထားတဲ့ဒီအာဏာရပုဂ္ဂိုလ်တွေအနေနဲ့ဒီပေါ်မှာနိုင်ငံရေးအရာဒီအသုံးချပြီးတော့အတိုင်းအတာအင်အားစုတွေနဲ့ပတ်သက်လို့ရှိရင်ဟိုဒီအသုံးမပြုဘူးကျွန်တော်အနေနဲ့လက်တာရခံချက်နဲ့အဲ့ဒါမှငြိမ်းချမ်းရေးကိစ္စဟာပို့ပြီးတော့ဒီအချင်းချင်းနိုင်နိုင်ပဲလို့ကျွန်တော်နေတော့အဲ့ဒီကိုယူဆရတယ်
ဗျ။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒေါက်တာလှကျော်ကျော်အနေနဲ့ရောတရုတ်နိုင်ငံဘက်ကဒီမြန်မာနိုင်ငံပါဝင်ရေးကိုဘလို့များအထောက်အကူပြုပြီးတော့လှုံ့ဆော်ပေးလာနိုင်မလဲခက်တူတူလေးသုံးသပ်ပေးပါအန်တီ။အဲ့ဟိုအချုပ်အနေနဲ့ recap လုပ်ပေးပါ
ဟုတ်ကဲ့ဟိုတယောက်ကဒီသူ OBOR ပေါ့နော်ဒီပိုလမကြီးရဲ့စီမံကိန်းကြီးတစ်ခုလုံးကိုသူကဘက်ဆောင်ကတိဆောက်တာဖြစ်တယ်။ဒါကြောင့်မလို့သူကလူစွိုင်းအင်မြင့်တင်ရေးတို့ဘာလို့လဲသူတောက်လျှောက်လုပ်တယ်ပြီးတော့ဘာသာစကားသင်ကြားမှုတွေပါတယ်အပြန်အလှန်။နောက်လူတစ်မျိုးတစ်မျိုးနဲ့တစ်မျိုးယဉ်ကျေးမှုဖလှယ်တာဒါမျိုးတွေအကုန်လုံးဘက်ဆောင်ကတိဆောက်နေပါတယ်။အဲ့တော့သူဟာဒီလိုနီးနဲ့အဲကမ္ဘာစနစ်သစ်တရက်ကိုတိဆောက်ဖို့ကြိုးစားနေတယ်လို့ထင်ပါတယ်။ဒီနေရာမှာကျမတို့ဗမာပြည်အနေနဲ့အကျိုးအမြတ်တွေရရှိလာနိုင်မယ်သိမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ရှင်ဆွေးနွေးသုံးသပ်ပေးကြတာကိုကျေးဇူးတင်ပါတယ်ပင်နိုင်ပါဝင်ဆွေးနွေးကြတဲ့သူတွေဖြစ်တဲ့ဦးအောင်မိုးစောဒေါက်တာလှကျော်စောနောက်ပြီးတော့ဦးကျော်စွာဆွေနောက်ပြီးကျမတို့စီကိုပါဝင်ပြီးတော့ဆွေးနွေးလာတဲ့တယ်လီဖုန်းပေါ်ကနေဦးအောင်ကျော်တန်းနဲ့အမေရိကန်ပြည်အောင်စုကကိုတွေးမောင်နောက်ပြီးတော့စာရေးရေးပြီးတော့ Facebook ကရော email ကရောပို့ပြီးတော့ဆွေးနွေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
ထိုတော့အမှုမဆုမနဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုစနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုဒီနေ့ကနေနဲ့မနက်ခင်းအတန်လေးစီစဉ်နေမှာပြန်လည်ထုံးစံပေးကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့လာမဲအင်္ဂါညတိုင်းလေးလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပါ။
တော်တာရှင်များရှင်မကြခင်ကျင်းမာတော့မယ်ဒုတိယအကြိမ်27ရာစုပင်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအားလုံးမပါနိုင်မဲကျင်းပမဲ့ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖလှယ်ကျင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1239283255554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
သောတာရှင်တွေအနေနဲ့လည်းအင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်တိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့လည်းထမံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်။ Viewer ကနေတင်းငွေနေမနေခင်စီစဉ်တွေကိုဆက်ပြီးတော့ထုံးသွင်းပေးနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ငံကကြီးညာပေးပါမယ်ရှင်။
ဆော်ဒီအာရေဗျနိုင်ငံရဲ့စီးရေးစွန့်ရီတွန်းမြင်ရေးအတွက်အမေရိကန်ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီဘုရင်ဆယ်မန်ဘင်အဗ်ဒူလ်ရာဇစ်တို့စနေနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။ချက်ချင်းအကျိုးသက်ရောက်မှုဖြစ်စေမဲ့ဒီသဘောတူညီချက်ဟာစနေနေ့ကနှစ်နိုင်ငံကြားစီးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအတွက်သဘောတူညီချက်ရရှိပြီးလက်မှတ်ရေးထိုးလိုက်တဲ့အထက်ကတစ်ခုအပါဝင်ဖြစ်ပါတယ်။လာမယ့်ဆယ်နှစ်အတွင်းအမေရိကန်ဒေါ်လာ350ဘီလီယံတန်ဖိုးရှိတဲ့စစ်ဘက်ဆိုင်ရာဒုတိယသဘောတူညီချက်တစ်ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ Saudi Arabia တို့အကြားဒေါ်လာဘီလီယံနဲ့ချီလက်နက်ရောင်းဝယ်သဘောတူညီချက်လက်မှတ်ရေးထိုးမှုဟာဒေတာရင်းအီရန်ရဲ့အနုလက္ခဏာဆောင်တဲ့လွှမ်းမိုးမှုကိုတံပြန်ရည်ရွယ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်။စနေနေ့ကရီယာမှာ Saudi Arabia နိုင်ငံသားရေးဝန်ကြီး Adel Al Jubei နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီး Tillerson ကကာကွယ်ရေးဆိုင်ရာသဘောတူညီချက်ကနေ Saudi Arabia နဲ့ပင်လယ်ကွေ့ဒေသတစ်ခုလုံးရဲ့ရေရှည်လုံခြုံရေးဆိုင်ရာအတွက်အကူအညီပေးနိုင်မှုဖြစ်ကြောင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံအတွင်းအမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA ရဲ့လုပ်ငန်းတွေကို2010ခုနှစ်နောက်ပိုင်းကစလို့တရုတ်အစိုးရကစနစ်တကျဖြိုခွင်းခဲ့တယ်လို့ The New York Times သတင်းစာမှာရေးသားထားပါတယ်။တရားစင်လောက်ရှိတဲ့ CIA အတွက်သတင်းပေးပို့နေသူအစိုးတွေကိုတရုတ်အစိုးရကနှစ်နှစ်အတွင်းတပ်ဖြတ်ပစ်တာဖမ်းဆီးထောင်ချတာတွေပြုလုပ်ခဲ့တယ်လို့ The New York Times သတင်းစာမှာရေးသားထားပါတယ်။ဘရာဇီးသမ္မတ Michel Temer ကသူလက်ပေးလိုက်မှုကျွလွန်တဲ့ကိစ္စအတန်ဖန်းယူထားတာထွက်ပေါ်လာပေမဲ့လည်းယာတုကဆင်းပေးမှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစောင်းဝင်းလိုင်းကကြေညာပေးခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လို့ရမှုကတော့ဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်မ Ethan Sim ပါရှင်။ VOA American တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25အပြင်လိုင်းလိုက်မီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့တနေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.